Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအလုံးဘေးရန်တွေပုံမှန်ပြင်ပပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်မေလရှိရဲ့စနေညဘက် VOA စီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။စစ်ကောင်စီကတက္ကသိုလ်ကောလိပ်တွေပြန်ဖွင့်ထားပြီးမြေကျောင်းတက်တဲ့သူဘယ်လောက်များရှိနေပါပြီလဲ
။ဒီမှာဘယ်လောက်ရှိလဲဆိုဒီမှာလည်း96ဘယ်လောက်ပဲရှိကြတ
ာ။တက္ကသိုလ်ဆရာမတူပြောသွားတာပါ။စီရီယံမှာပါဝင်တဲ့နိုင်ငံတော်ကတက္ကသိုလ်ဆရာမအများပြားကိုစစ်ကောင်စီကနေ့စဉ်လိုအလုပ်ထုတ်ပြနေတဲ့အကြောင်းနဲ့အတူမိုးမောက်မှာ KIA ကတင်ထားတဲ့တာဝါတိုင်စခန်းကိုစစ်ကောင်စီတပ်ကအပြင်းထန်တိုက်ပြီးပြန်သိမ်းယူလိုက်တာနဲ့ထိုင်းတောင်ပိုင်းဟွာဝင်းမြို့ကစီတုဆက်ရုံတစ်ခုမှာမြန်မာလူသမားတရာကျော်ကိုဗစ်ကူးစက်နေတဲ့သတင်းတွေကိုနားဆင်ရပါမယ်။အဲဒီနောက်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့် Facebook အကောင့်ကိုပိတ်ထားတာနဲ့ပတ်သက်ပြီးလွတ်လပ်တဲ့ဗဟုဖွဲ့ရဲ့သုံးသက်ချက်နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူလူ့ခွင့်ဆိုင်ရာဒုတန်စီစီနဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးသောသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီမနက်ကတော့မှဆရာနာဒီမှုကိုစတင်ကောက်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပြီးရန်ကုန်ကနေရာတချို့မှာဒီကနေ့လျှက်တပြက်တပိတ်ပျောက်ကြားတပိတ်တွေရှိခဲ့ပါတယ်။ရန်ကုန်မြင်းဒီကုန်းအရကလူကူးကုန်းကျော်တားမှာထောင်ကျနေတဲ့သူတွေကငါတို့နိုင်မှလွတ်မှာတည်သွားတဲ့သူတွေကငါတို့နိုင်မှကျွတ်မှာစီဒီအမ်သမားတွေကငါတို့နိုင်မှအလုပ်ပြန်ရမှာအစားရှိတဲ့စားသားတွေရေးထားတဲ့စာတန်းကြီးကိုချိတ်ဆွဲထားတာတွေ့ရပါတယ်။မန္တလေးမှာဆက်မှုစုပေါင်းတပိတ်နဲ့အတူတန်ခါတမခါကတန်ခါတော်တွေကဆင်းရဲဒုက္ခတွေကနေလူလူတရားလုံးကင်းဝေးစေဖို့အတွက်ဆုတောင်းမေတ္တာပို့သခဲ့ပါတယ်။တနင်္လာရီတိုင်းတဝဲမြို့မှာနေစဉ်လိုဇန္နပြပွဲတွေရှိနေပြီးဒီကနေ့မှလည်းအင်ဂျင်နီယာတွေဆရာဆရာမတွေတက္ကသိုလ်နဲ့အထက်တန်းကျောင်းသူကျောင်းသားတွေကလူလူနဲ့အတူမနေ့လင်းအားကြီးပိုင်းမနေ့အစောပိုင်းနေ့လယ်ပိုင်းနဲ့ညနေပိုင်းတွေမှာကြီးကျက်ဆန္ဒပြခဲ့ကြပါတယ်။ကောင်းလူမျိုးနယ်ကရင်းမော်ကြီးရွာမှာဆန္ဒပြခဲ့တယ်လို့စကိုင်းတိုင်းစလင်းကြီးမျိုးနယ်ဖောင်ကားကြီးရွာမှာ CRPH NUG နဲ့ PDF တို့ကိုထောက်ခံကြောင်းကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။မြင်းမှုမျိုးမှာတော့စစ်ကြုံပညာရေးကိုအလိုမရှိဘူးဆိုပြီးရေးထားတဲ့ရောင်စုံစာရွက်တွေကင်ပြီးဆန္ဒပြခဲ့ကြပါတယ်။ကလေးမျိုးနယ်မှာရက်ဆက်ဆန္ဒပြနေကြတယ်လို့တောင်ကြီးနဲ့မိုးကောင်းမျိုးတွေမှာတော့ဆိုင်ကယ်တွေနဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်။ရှမ်းပြည်နယ်ကမူဆန်မျိုးမှာတော့မကြေပွဲတွေ့မဲ့မူဆယ်တပိတ်စစ်ကြောင်းဆိုတဲ့စာရင်းကြီးကိုကင်ပြီးဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာလူခဲ့တဲ့24နှစ်ရည်အတွင်းကိုဗစ် -19 ရောဂါကူးစက်သူ4,100ထပ်တိုးခဲ့ပြီးဒီဆုံးသူက4,200နီးပါးထပ်တိုးခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောပါတယ်။အိန္ဒိယမှာကိုဗစ်ကူးစက်သူအရေအတွက်ဟာဒီထက်ပိုများနိုင်ခြင်းရှိပြီးအမြင့်ဆုံးကူးစက်တဲ့ပမာဏကိုမေလကုန်နဲ့အထိရောက်အောင်မှာမဟုတ်သေးဘူးလို့လူထုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကယူဆကြပါတယ်။အိန္ဒိယတနိုင်ငံလုံးကိုလော့ခ်ဒေါင်းလုပ်ဖို့ကာကွယ်ဆေးထိုးလုပ်ငန်းကိုအရှိန်မြင့်လှုပ်ဆောင်ဖို့နဲ့ဗိုင်းရပ်စ်နဲ့မျိုးဗီဇပြောင်းလဲမှုတွေကိုခြေရာခံဖို့အိန္ဒိယရဲ့အဓိကအတိုက်ခံကောင်းဆောင်ရာဟူဂန္ဒီကဝန်ကြီးချုပ်နရင်ဒရာမိုဒီစီတောက်ကြံလေးကပေးပို့တဲ့စာထဲမှာတိုက်တွန်းထားပါတယ်။ကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ပိုးထိန်းချုပ်မရအောင်ပြန့်နှံ့စေတာဟာကျွန်တော်တို့လူထုအတွက်သာမကကျန်တဲ့ကမ္ဘာကြီးအတွက်ပါသိက္ခိုလ်ထိခိုက်စေပါလိမ့်မယ်လို့ရာဟူဂန္ဒီကပြောပါတယ်။ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေကြောင့်ဒီကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူ158သန်းရှိနေပါပြီ။အဲ့ဒီအထက်မှာအမေရိကန်က 32.6 သန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက 21.8 သန်းနဲ့ဒုတိယအများဆုံး၊ဘရာဇီးလ်က 15 သန်းနဲ့ကူးစက်မှုတတိယအများဆုံးရှိနေပါတယ်။ထိုင်းနိုင်ငံသားတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမတစ်လုံးကိုလူအရေအတွက်များနေနေများများများထိုးပေးနိုင်ဖို့ကာကွယ်ဆေးထပ်ရခြင်းနဲ့လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။၎င်းမျိုးတော်မှာယောဂဘုကုသသူအခြေအတွက်စံချိန်တင်တိုးလာခြင်းမှာပဲဝန်ကြီးချုပ်ပရယုချန်လိုချာကအခုလိုပြောလိုက်တာပါ။၎င်းမျိုးတော်မှာကိုဗစ်ကုသသူအခြေအတွက်ဟာဒီလအစောပိုင်းကလေးကနေ့စဉ်900ကျော်တိုးလာနေပြီးရောဂါမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ထိုင်းဆိုရရဲ့ COVID-19 အခြေအနေဆိုင်ရာဌာနပြောခွင့်ရထာဝီစစ်ဗီဇန်နီယိုတင်ကပြောပါတယ်။ဒီကနေ့ဆိုရင်ထိုင်းနိုင်ငံမှာ COVID-19 ယောဂကုသသူ2419ယောက်ထပ်တိုးတယ်လို့သိဆုံးသူ28ယောက်ထပ်တိုးပါတယ်။ထိုင်းနိုင်ငံလူကြီးရဲ့200ခန့်လုံးကျော်ပဲကိုဗစ်ရောဂါကာကွယ်ဆေးထိုးရသေးပြီးလူများပြားကိုဆေးထိုးပေးမယ့်အစီအစဉ်ကနောက်လာအထိစနိုင်ဦးမှာမဟုတ်သေးပါဘူး။ အရွယ်ရောက်ပြီးသားလူဦးရေတန်းပေါင်း60လောက်ရှိတဲ့ထိုင်းနိုင်ငံမှာလူတိုင်းကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ဖို့ဆေးအရည်အတွက်တန်း120ထက်မနည်းလိုအပ်ပြီးနိုင်ငံသားအလို့သမားတွေအတွက်လည်းထည့်စင်စားရမယ်လို့ဝန်ကြီးချုပ်ဘရာယုတ်ကပြောပါတယ်ကိုဗစ် -19 ရောဂါကာကွယ်ဆေးထုတ်လုပ်နေတဲ့အမေရိကန်နဲ့တခြားအဓိကနိုင်ငံကြီးတွေအနေနဲ့ကာကွယ်ဆေးဆိုင်ရာညာနာပစ္စည်းမူပိုင်ခွင့်ကန့်သတ်ချက်ကိုလျှော့ပေးရေးပြောနေတဲ့အစားဥရောပသမဂ္ဂကလုပ်နေတယ်လို့ထုတ်တဲ့ကာကွယ်ဆေးကိုတခြားနိုင်ငံတွေအတွက်ပို့ပေးဖို့ဥရောပကော်မရှင်ကတောက်ကြံနေမှာတောင်းဆိုလိုက်ပါတယ်မူပိုင်ခွင့်ကန့်သတ်ချက်လျှော့ပေးရေးဆွေးနွေးနေကြတာကကာလတူနဲ့ကာလလတ်မှာကိုဗစ် -19 ကာကွယ်ဆေးတစ်လုံးမှထုတ်လာနိုင်မှာမဟုတ်ဘူးလို့ EU ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးပြင်ပမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြောခဲ့ပါတယ်ဥရောပမှာထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးရဲ့90%ခန့်လောက်ကိုနိုင်ငံ90နီးပါးစီပို့ပေးခဲ့တယ်လို့ဗွန်ဒါလီယန်ကပြောပါတယ်ဒါရီထဲမှာဆင်းရဲတဲ့နိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးပေးဖို့ရည်ရွယ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာကထပြုကြီးကြပ်တဲ့ COVAX အစီအစဉ်အတွက်လည်းပါဝင်ပါတယ်ကာကွယ်ဆေးပို့ထုတ်တာတင်ပို့ကုန်ပေါ်ကန့်သတ်ချက်တွေကိုရုပ်သိမ်းပေးတာနဲ့မှားထားပြီးသားကာကွယ်ဆေးတွေကနေခွဲဝေပေးတာတွေကတော့ကာယောဂါတိုက်ဖြည့်ရေးမှာချက်ချင်းအထောက်အကူရစီမှာဖြစ်တယ်လို့လည်းဗွန်ဒလီယန်ကပြောသွားပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 683ညာဘိုင်းဒိုမီတာ32 kHz 938ညာဘိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတင်းငွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်နေပါတယ်ရှင
်။စံတော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်နိုင်ငံထုတ် Sinopharm COVID ကာကွယ်ဆေးဟာအန္တရာယ်ကင်းစိတ်ချရပြီးထိရောက်မှုလည်းရှိတယ်လို့ရွေးချယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတည်ပြုပေးလိုက်ပါတယ်။ Sinopharm COVID-19 ကာကွယ်ဆေးကိုစိတ်ချစွာအသုံးပြုနိုင်ပြီးအသက်အရွယ်အားလုံးအတွက်ထိရောက်မှုခံမှန်းခြေ89ရာခိုင်နှုန်းအထိရှိတယ်လို့မနေ့တောက်ကြနေ့ကကြေညာချက်ထုတ်အတည်ပြုပေးလိုက်တာပါဒီကာကွယ်ဆေးဟာအသက်အရွယ်အားလုံးအတွက်ထိရောက်မှုရှိတယ်လို့လည်းတရွေ့ချူရဲ့ကာကွယ်ဆေးဆိုင်ရာမဟာဗျူဟာချန်ပီယံကျွမ်းကျင်သူများအဖွဲ့ဥက္ကဋ္ဌအလဲဂျန်ဒရီယိုခရာဗီယိုတို့ကပြောပါတယ
် We have information that the vaccine is useful for people above 80
ဒီကာကွယ်ဆေးကအသက်80ဆက်တွေအတွက်လည်းအသုံးဝင်တယ်ဆိုတဲ့သတင်းချက်လက်တွေရှိထားပြီးပါပြီ။မေးတဲ့သူတယောက်ပြောသလိုအသက်60အထက်တွေမှာဖြစ်တာနဲ့ပတ်သက်ပြီးရတာတဲ့သတင်းတွေကတကယ်ကိုရှာရှာပါပါဖြစ်တာပါ။အခုကာကွယ်ဆေးကအသက်ကြီးသူတွေပေါ်တိကျသိရမှုမရှိပါဘူး။တကယ်ကနိုင်ငံတွေအများကြီးမှာဒီကာကွယ်ဆေးထိုးပေးနေရမှာအသက်ကြီးသူတွေကိုလည်းထိုးပေးပြီးတာပါလို့ပြောသွားတာပါ။အခုလိုတရုတ်ရဲ့ Sinopharm ကာကွယ်ဆေးကိုWHO ကအတည်ပြုပေးလိုက်တာကြောင့်အခုဆိုရင်အန္တရာယ်ကင်းထိရောက်ရည်သွေးကောင်းတယ်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအတည်ပြုပေးထားတဲ့ကိုဗစ်ကာကွယ်ဆေးစုစုပေါင်း6မျိုးရှိလာပါပြီခင်ဗျ။ပါကစ္စတန်နိုင်ငံမှာတော့ကိုဗစ်ပိုးတွေ့သူတွေများလာနေလို့မွတ်စလင်အဖွဲ့တော်ကာလာအတွင်းကိုရက်တာပိတ်ဆို့အသွာလာကန့်သတ်မှုတွေစလုပ်လိုက်ပါပြီ။ပါကစ္စတန်နိုင်ငံမှာကိုဗစ် -19 ပိုးတွေ့သူပေါင်း8သိန်းကျော်သေဆုံးသူပေါင်းလည်း2000နီးပါးရှိလာပြီးကိုဗစ်တတိယလှိုင်းကိုရင်ဆိုင်နေရပါတယ်။အိန္ဒိယချင်းအိန္ဒိယနိုင်ငံထဲမှာလည်းကိုဗစ်တဖုံတို့တက်မနိုင်မနှင်းဖြစ်လာတာကိုစိုးရင်ကြည်လာတာကြောင့်အခုလိုပြင်းထန်တဲ့ကန့်သတ်မှုတွေစလုပ်လိုက်ရတာပါ။မနှစ်ဧပြီလတုန်းကတစ်လကြာလော့ဒ်ဒေါင်းချမှတ်ခဲ့ရပြီးအခုထပ်ခီးသွွားကန့်သတ်မှုကြောင့်အလဲအပတ်ခီးထွက်စရာအချက်ချာကျတဲ့နေရာတွေကိုပါထိခိုက်သွားရပါတယ်။ဒီကန့်သတ်ချက်တွေလောက်ရတာကဒေသတွေမှာကူးစက်မြန်ပြင်းထန်လာတဲ့မျိုးကွဲတဲ့ပြက်နှက်လာတဲ့အနေအကြီးကြောင့်မဖြစ်မနေလုပ်ရတာပါလို့ပါကစ္စတန်ဆိုရရဲ့ကိုဗစ်ချင်းချုပ်ရေးကိုဥဆောင်ကင်တွယ်နေတဲ့စီမံကိန်းဝန်ကြီးအဆက်ဥမာကတတကနေရှင်းပြပါဗျ။မွတ်စလင်တွေထွက်မြတ်ထားတဲ့ရမဒန်ဥပုသ်ဆောက်ကာလအဆုံးသတ်ဖြစ်တဲ့ဒီအပွဲတော်အတွင်းတနိုင်ငံလုံးလူတွေပျော်ရှင်စွာသွာလာလှူရှားလေးရှိပြီးခီးတွားအဓိကနေရာတွေလည်းလူတွေပြည့်သွားလေးရှိတာကြောင့်မနစ်ကဆိုရင်ပွဲတော်အပြီးပိုးတွေ့မှုနှုန်းအများကြီးကျလာတာကိုကြုံခဲ့ရပါတယ်ခင်။အခုလိုအချိန်မှာပါကစ္စတန်ဝန်ကြီးချုပ်အမရာခန်အနေနဲ့တော့ဆော်ဒီအာရေဗျမင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဖို့သုံးရက်တာခီးစတင်လိုက်ပါပြီ။ကာလရှည်ကြာမဟာမိတ်တွေဖြစ်လာတဲ့ဒီနှစ်နိုင်ငံကြားတမိုင်းကြောင်းအရနီးကပ်တဲ့ဆက်ဆံရေးတိုးမြင့်သွားဖို့အရေးပါတဲ့ခီးစဉ်ဖြစ်နှစ်ဖက်ရည်ရွယ်ထားကြပါလေ။ဒီခီးစဉ်အတွက်ဆော်ဒီအာရေဗျမင်းသားမိုဟာမက်ဘင်ဆာမန်ကဖိတ်ကြားခဲ့တာဖြစ်ပြီးဝန်ကြီးချုပ်ခန်နဲ့သူ့စစ်နေကိုယ်စားလှယ်အဖွဲ့ကိုပုဂ္ဂိုလ်ရေးရပါဂျက်ဒက်စ်လီစိတ်မှာတွေ့ချုပ်ပေးဖို့ရှိပါတယ်။ MBS တို့တကောက်ခေါ်လေးရှိတဲ့ဒီ Saudi Arabia မင်းသားအနေနဲ့ဝန်ကြီးချုပ်ခံဦးဆောင်လာတဲ့ကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံရမှာပါကစ္စတန်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးကာမာဂျာဗက်ဘတ်ရှွာလည်းဝန်တက်မှာဖြစ်ပါတယ်။တကယ်တော့ဗိုလ်ချုပ်ကြီးဘတ်ရှွာအနေနဲ့က Saudi Arabia ကိုရောက်ရှိနေမိတာဖြစ်ကနှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးနေတာပါ။အခုအခီးစဉ်အတွင်းဝန်ကြီးချုပ်ခံတဲ့ Saudi မင်းသားတို့အနေနဲ့နှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးစွန့်ရင်းနှီးမြှုပ်နှံမှုနဲ့သတင်းမီဒီယာကဏ္ဍတွေမှာပါပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေနဲ့နားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးတာကိုလည်းကြီးကြပ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ခံရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကဆိုပါတယ်ခင်ဗျ။တရုတ်နိုင်ငံကလွတ်တင်ခဲ့တဲ့အာကာသဒုံးပျံယာဉ်ကြီးမထိန်နိုင်မသိမ်းနိုင်ဖြစ်ပြီးယာဉ်စိတ်ပိုင်းတွေမကြခင်ကဘာပေါ်ကိုပြန်ချလာဖို့ရှိပေမဲ့ဘယ်နေရာဘယ်အချိန်အတိအကျကျမှာကိုတော့မသိရသေးပါဘူး။အရင်ကသမုတ်တရားတွေကိုပြန်ချစေဖို့ပြင်ဆင်ခဲ့တာအခုထိန်ချုပ်မှုလွတ်သွားတဲ့အစီလာကုန်ကလွတ်တင်ခဲ့တဲ့ဒီအာကာသယာဉ်ဟာဒီစနေတနင်္လာမှာပဲကြံချလာနိုင်တာကိုအခုလိုအတိအကျကြိုမသိနိုင်သေးပေမဲ့ထိခိုက်ပျက်စီးမှုတွေဖြစ်စေဖို့အလားအလာနည်းပါတယ်လို့တရုတ်ဘက်ကဆိုပါတယ်။တရုတ်နိုင်ငံသားကြီးပြောကွန်ရ11ဘင်းကဒီဂျုံယာဉ်ဟာအခုလိုကြံချလာချိန်မှာသူ့အလိုလိုမိလောင်ပျက်စီးသွားဖို့အဓိကရှိနေပြီးနေပြည်တော်အန္တရာယ်ကျရောက်စေဖို့ဖြစ်နိုင်ခြေကအရန်ကိုနည်းလွန်ပါတယ်လို့ဗီဂျင်းမှာသတင်းတောက်တွေကိုရှင်းပြပါတယ်။တရုတ်အနေနဲ့ဒီဒုံးပျံယာဉ်ပြန်ချလာတဲ့ဖြစ်စဉ်လမ်းကြောင်းကိုအနိကစောင့်ကြည့်နေပြီးဘလို့သတင်းမျိုးကိုမဆိုအချိန်မီအကြောင်းကြားပေးသွားမှာပါလို့လည်းတရုတ်နိုင်ငံသားရဲ့ပြောခွင့်ရဝန်ကကတိပေးခဲ့ပါတယ်။ Long March 5B ခရီးရှည် 5B ချီတက်ပွဲလို့မည်ပေးထားတဲ့ဒီဒုံးယာဉ်ကိုအေဂျီလာ29ရက်နေ့တုန်းကဟိုင်နန်ကျွန်းကနေလွှတ်တင်ခဲ့ရမှာတရုတ်အာကာသယာဉ်စခန်းအတွက်ပုံစံငယ်တစ်ခုကိုတည်ဆောင်သွားခဲ့ပါတယ်ခင်တနင်္လာညပိုင်း VOA American တရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျရန်ကုန်မလေးပါဝင်မြို့တချို့မှာတက္ကသိုလ်တွေပြန်ဖွင့်နေပြီမဲ့လဲတက္ကသိုလ်တွေမှာကျောင်းတက်တဲ့သူအရေးတော့ဟာ10ခန်းလောက်ပဲရှိတယ်လို့တက္ကသိုလ်ဆရာဆရာမတွေကပြောပါတယ်အနာသိစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ကျောင်းသားတွေကျောင်းပြန်တက်ဖို့လှုံ့ဆော်နေပြီမဲ့လည်းနိုင်ငံတော်မှာတော့ဆန္ဒပြသပိတ်တွေနဲ့အတူကျောင်းမတက်ရေးလှုံ့ရှားမှုတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ဒီအချိန်မီအပြည့်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပြီးမှာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအနာသိမီစစ်အနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေ3လကျော်လာပြီဖြစ်ပေမဲ့လည်းနိုင်ငံတော်ကမျိုးတွေတော်များများမှာတော့စစ်ကောင်စီကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့ဖြစ်ပွားနေပါတယ်အခုရပိုင်းနေ့အတွင်းစစ်ကောင်စီဘက်ကတက္ကသိုလ်ကျောင်းတွေကိုပြန်ဖွင့်ပြီးအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့လှုပ်လာနေတဲ့အတွက်စစ်ကြုံပညာရေးအလိုမရှိကြောင်းကန့်ကွက်ဆန္ဒပြတာတွေဟာမျိုးရီအတော်များများမှာဖြစ်လာနေတာပါ။သခိုင်းတိုင်းမုံရမျိုးနယ်ကရောင်းတော်ထုံးကြီးရွာမှာတော့ပြည်သူတွေနဲ့အတူကျောင်းသားကျောင်းသူတွေကလည်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့အနေနဲ့ဒီနေ့မှဆီကျက်ဆန္ဒပြခဲ့ကြပါလို့ဒါပြန်ဗိုင်းမျိုးကအမှတ်တစ်အချိန်မီနာထက်တန်းကျောင်းမှာဆွင်လဲဒီနေ့မနေ့အစောပိုင်းကစစ်ကြုံပညာရေးကိုစတင်နေနေတဲ့ကျောင်းသားလူငယ်တွေကသင်းဒီတွေမှုတ်သေးတွေနဲ့ကန့်ကွက်ပြီးတော့ဆန္ဒပြခဲ့ကြသလိုရှမ်းပြည်နယ်ပင်လောင်းမျိုးမှာဆွင်လဲအလားတူဆန္ဒပြတာကြီးရှိခဲ့ပါတယ်ကျောင်းသားတွေကသင်းဒီတွေမှုတ်သေးတွေပိုစတာတွေနဲ့သူကျောင်းသားတွေကျောင်းမတက်ကြဖို့ဆရာဆရာမတွေ CDM ဆက်လက်လှုပ်ဆောင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံတောင်ပိုင်းချမ်းမော်လမြိုင်မြို့ကဒီအမှတ်30အထက်တန်းကျောင်းကလည်းစစ်ကြုံပညာရေးကိုစတင်တဲ့ဆန္ဒပြလှုပ်ရှားမှုကိုဒီနေ့မှပြုလုပ်ခဲ့ပြီးတော့ CDM မလို့ရသေးတဲ့ဆရာဆရာမတွေကို CDM လှုပ်ရှားမှုမှာပါဝင်ဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒါပြင်တနင်္လာနေ့တိုင်းရေမြို့နယ်ကံကောတောင်ရွာမှာတော့ကျောင်းသားလူငယ်တွေဆရာဆရာမတွေမြို့ကနေပေါင်းပြီးတော့စစ်ကြုံပညာရေးအလိုမရှိမြို့သားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းပိုစတာတွေစာတမ်းတွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အချိန်တည်းမှာပဲရန်ကုန်ကယူနာဥယျာဉ်မြို့တော်မှာရှိတဲ့အာထကနဲ့ကျောင်းဝန်းတွင်းမှာဒီနေ့မှဘုံကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အခုလိုနိုင်ငံတော်ကျောင်းမတက်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးရန်ကုန်ကအခြေခံပညာကျောင်းဆရာမတူကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။မတက်စီခြင်းသေးဘူး။ဘာဖြစ်လို့လဲဆိုတော့ဒီနေရာမှာမလုံခြုံသေးလို့ပါ။နောက်တစ်ခုကတိတာတဲ့နေရာမှာလည်းဘုံတွေပေါက်တယ်မတိတာတဲ့နေရာမှာလည်းဘုံတွေပေါက်တယ်။ဘာတခုမှကျမတို့ရဲ့တပည့်လေးတွေကိုထိခိုက်နေတာမို့လုံးဝမရှိစေချင်လို့ပ
ါအချိန်တည်းမှာပဲနိုင်ငံတော်ဝန်ကတက္ကသိုလ်တွေကိုတော့ပြီးခဲ့တဲ့9ရက်နေ့ကပြန်ဖွင့်လိုက်ပါတယ်စစ်ကောင်စီဘက်ကအခုလိုတက္ကသိုလ်တွေကိုပြန်ဖွင့်ခဲ့ပြီမဲ့လဲကျောင်းတွေမှာတော့ကျောင်းတက်တဲ့သူတိတ်မရှိပဲ10ခန်းလောက်ပဲရှိတယ်လို့တက္ကသိုလ်ဆရာမတူဦးက VOE ကိုပြောပါတယ်ကျောင်း
ကဘုံကတော့လုံးနေတာပဲနော်
သူတို့ဖုန်းနဲ့ဘာလို့ဒီတော့ကျင်းနေလဲတောက်ဖုန်းကြီးတော့ဘာလို့နေကြောက်ဖုန်းနဲ့ဘာလို့ဒီတော့ဖုန်းနဲ့ဒါပေမဲ့ဟိုတောင်းတောင်းမရဘူးအားစုကမသိဘူးသူသိဘူးလို့အဲ့တော့သူတို့ဘာစုဘာလို့မသိရင်သူတို့မှဟိုတောတောင်းနေနေကြမနေရတော့ကြောင့်သူတို့မှဝမ်းဆောင်စားလည်းမရှိဘူးလေအတန်းနဲ့လည်းမရှိဘူးလေတော့တော့တော့တော့မရှိဘူးပါလားဘာလို့ဒီတော့မရှိဘူးတော့ပြောအဲ့ဒါကလူကပြောရပြရတာဟိုအဲ့လိုပြောနေတော့တော့အဲ့မင်းတမလာတမလာကြောင်းတော့ပြောတာလည်းမရှိဘူးအဲ့ဒီလိုပြောနေတာမင်းကျင်းစားလို့ဘာဆန်ကလည်းမရှိဘူးဒီဟာနေတော့ပြောနေလို့ရှိနေတော့ဒီလိုရှိနေတော့ဒီလိုမျိုးကတော့တို့ဘယ်လိုရှိဘာချောက်ပဲလို့ပြောတယ်အဒီဘာဘယ်လိုရှိလဲဆိုဒီမှာလည်းငါချောက်ပဲဘာလို့ပဲရှိကြမှာဆက်ဆံမလည်းမရှိဘူးအဲ့ဆက်ဆံမလည်းမရှိကြောင်းလည်းမရှိတော့ဘယ်လိုအမှန်ပါ
တဲ့ဆိုကြောင်းနေမှာတချို့ဆရာဆရာမတွေအလုတ်ပြန်ဆင်းလာတယ်ရှိနေပေမဲ့လည်းဒီလိုအလုတ်ပြန်ဆင်းနေကြသူအများစုဟာဖမ်းဆီးခံမှာကြောက်တာကြောင့်ပြန်ဆင်းနေရတာဖြစ်ပြီးစစ်ကောင်စီဘက်ကလည်းအလုံမဆင်းတဲ့သူတွေကိုပုံမှန်9ကာကြီးနဲ့တရားစွဲတာတွေလုပ်မယ်လို့ချင်းကြောက်တာတွေရှိနေတယ်လို့သူကပြောပါတယ်ဘုံရောင်မျိုးမှာလည်းတက္ကသိုလ်တွေပြန်ဖွင့်လိုက်ပြီးမဲ့ကျောင်းတက်တဲ့သူဥယေဟာ10ကနန်းလောက်ပဲရှိတယ်လို့ဘုံရောင်မျိုးကတက္ကသိုလ်ကျောင်းဆရာတူက VOE ကိုပြောပါတယ်
เจ้านี่เปลี่ยนพ่นเนี่ยဆိုတာကသူတို့อ่ะเจ้านี่ဖွင့်လိုက်ပြီးလို့လည်းပြောတာဆရာဆရာမအင်အားကလည်းမရှိဘူးเจ้าသားအင်အားကလည်းမရှိဘူးလာတက်တဲ့သူလည်းမရှိဘူး GT ဟာဗော TU ပေါ့เนาะဘုံဟာနီးပညာတက်ကတူมาဆိုလို့ရှင်တယောက်မှကိုလာမတက်ဘူးเจ้าသားဆရာဆရာမတွေက non serious နေတချို့တော့သွားတက်တယ်ပေါ့เนาะဟိုဘုံဟာတက်ကတူဆိုလို့ရှင်လည်း90ရာခိုင်နှုန်းကျော်အကြောင်းမတက်ဘူးအားလုံးပေါင်းစုစုပေါင်းမှာအယောက်20လောက်တည်းလာတက်တယ်ကျောင်းသူကျောင်းသားဒီမရက်ပဲလာတက်ပြီးနောက်ရက်ကျမတက်ကြတော့
နိုင်ငံတော်မှာ CDM လို့ခေါ်တဲ့အကြမ်းဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်လာကြောင်းစစ်ကောင်စီဘက်ကအလုပ်ထုတ်ပြလိုက်တဲ့တက္ကသိုလ်ကောလိပ်ကဌာနမှုတွေအပါဝင်ဆရာဆရာမ2000လောက်ရှိသွားပြီဖြစ်တယ်လို့သိရပါတယ်စစ်ကြုံပညာရေးကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအပြင်နိုင်ငံတော်ကဆန္ဒပြသပိတ်တွေဟာနေ့စဉ်လို့လို့ဆက်ဖြစ်နေပြီးတော့မန္လေးတောင်ကြီးဖားကန့်မိထီလာရန်ကုန်ကတောင်ဥကလာဘမြို့နယ်မှာလည်းဒီနေ့မှာတော့ဆရာနာရှင်စနစ်ကိုစန့်ကျင်တဲ့ဆန္ဒပြသပိတ်တွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါတချင်လူလိုက်ရေးတမတော် KNA ကနေတင်းယူပြီးတဲ့တချင်ပြည်နယ်မိုးမောင်းမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကနေမြေပြင်ရောလေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာမနေ့ကညနေပိုင်းမှာစခန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့သမတော်ဘက်ကပြောပါရယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုကျွန်တော်နိုင်ကုန်းအိမ်ကနေပြောပြပေးမှာပါ။ KIA ကနေတင်းယူထားတဲ့မူမောင်းမြို့နယ်မြို့တိတ်နဲ့စီဟကျားမှာရှိတဲ့တာဝန်ဆိုင်စခန်းဆလောင်းကုန်းကိုစစ်ကောင်စီတပ်ဘက်ကနေမေလ6ရက်နေ့နဲ့9ရက်နေ့တွေမှာမြေပြင်ထိုးစစ်ပါဝင်လေကြောင်းနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီထိုးစစ်ဆင်မှုကြောင့်မနေ့ကတောက်ကြံနေညပိုင်းမှာ KIA ကနေတင်းယူထားတဲ့တာဝါတိုင်းစခန်းကိုတမရော်ဘက်ကပြန်လည်တင်းယူနိုင်ပြီလို့တမရော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
။ဟုတ်ပါတယ်ကျွန်တော်တို့မနေ့ကည9ရက်ရတော့ကျွန်တော်ပြန်တင်းပြီးပါတယ်
။မနေ့ကမေလ9ရက်နေ့မနေ့အစောစောကတည်းကအာနာသိန်းစစ်ကောင်စီတပ်နဲ့တနေ့လုံးနီးပါးပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂျက်တိုက်လေယာဉ်နှစ်စီးနဲ့၅ကြိမ်တိုင်ပြည့်ကိုတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဒီလိုပြင်းထန်တဲ့ထိုးစစ်ကြောင့် KNY ဘက်ကတဆုတ်တာလို့လည်းဒေသခံတို့ကပြောပါတယ
်။တက်ွက်အချိန်ကအပြင်းထန်လာတဲ့အခါကျတော့ဟိုနှစ်ဖက်ဆုံးခိခိုက်ကြီးကအားများလာတယ်ပြောပါအောင်ရ။ဘာလို့ဆိုတော့ကြက်ကြီးတွေနဲ့ပစ်တာကသုံးနိုင်အောင်အလုံးတရာလောက်ပစ်နေတာလား။အဲလင်းရင်ကတော့ကြက်တအားမြန်တဲ့လင်းရင်မျိုးစားနဲ့သာတိုက်ခတ်တယ်လို့၆ရက်နဲ့9ရက်နဲ့ညတကောင်မှမိုးတအားသေးတဲ့အဲ့ခါမှပစ်နေရပါဘူး။
မနေ့ကတာဝန်ဆိုင်စခန်းတိုက်ပွဲရှင်တွေကိုသိရှိဖို့ KIA ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ဒါပေမဲ့တာဝန်ဆိုင်စခန်းကနေစုခွာပေးရတဲ့အခြေအနေကိုတော့စစ်ရေးဗျူဟာရစုခွာတာပြန်တိုက်တာကစားတာရှိတယ်လို့မီဒီယာတချို့ကပြောဆိုခဲ့ပါတယ်။မနေ့ကတိုက်ပွဲတွင်ထိခိုက်ကြဆုံးမှုတွေများတယ်လို့ဒေသခံတွေကပြောပေမဲ့အသေးချာသိမပြုတ်နိုင်ခဲ့ပါဘူး။ဒါအပြင် KIA ကနေတင်ယူထားတဲ့အလောပုံတပ်စခန်းကိုလည်းမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်နေတယ်လို့ဒေါ်ဖုန်ရံဒေသခံတို့ကပြောပါရတယ်
။အဲအလောပုံကတော့မင်းငယ်ကဒီကနေပုံသာဆက်နေငုံကုန်ငုံဘောဒီတက်ချာမှာအဲမှာလည်း KIA နဲ့ဟိုစစ်တပ်တွေမင်းညာဟိုဥလိုက်ကျော်စင်နိုင်လောက်မှာဒီမှာပြစ်ပြတဲ့
အလောပုံတပ်စခန်းဘက်မှာလည်းမြန်မာစစ်တပ်ဘက်ကစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့လည်းတမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်။အလောပုံဘက်ကတော့ကျွန်တော်တို့တထုတ်စခန်းတွေကိုပြန်လည်ပြီးစုခွာထားတာရှိပါလေ။
အဲ့မှာတော့ကျွန်တော်တို့လိုအပ်တဲ့လုံခြုံရေးစစ်ဆင်မှုတွေဖောက်ရက်လေးရှိပါတယ
်။မုံမောင်မြို့နယ်တွင်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေနေ့စဉ်တိုက်ခိုက်နေတယ်လို့မေလ3ရက်နေ့ကလည်း KNA ကနေတပ်မတော်ရဟရင်တစည်းကိုပြစ်ချနိုင်ခဲ့ပါတယ်။မနေ့ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ရဟရင်ပြစ်ခံရတာကြောင့်တပ်မတော်ရရှိ3ဦးအသက်ဆုံးရှုံးခဲ့ကြောင်းထက်တွင်ဖြေကြားခဲ့ပါတယ်။ဒီရက်ပိုင်းတွင်မှာတော့ပချင်းပြည်နယ်အင်ဂျန်ယန်ဝိုင်းမော်မန်စီနက်ရွှေကူမြို့နယ်တွေမှာလည်း KNA နဲ့စစ်သားကြားပိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
နိုင်ငံပချုပ်ကရင်ကန်ပြည်နယ်ဟွာဟင်မြို့နယ်အတွင်းကနနက်သီးစီတပူထုတ်လုပ်တဲ့စက်ရုံမှာမြန်မာနိုင်ငံသားအလုပ်သမား100ကျော်ကိုဗစ်ကရောဂါပိုးကူးစက်ပြီးစက်ရုံကိုယာယီပိတ်လိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မမအေးမှာပါ။ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့တတိယလိုင်းကိုဗစ်ကရောဂါပိုးကူးစက်မှုမှာတော့ကရောဂါပိုးကူးစက်သူတွေနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတာပါ။ဒီထဲကအခုရက်ပိုင်းအတွင်းပချုပ်ကရင်ကန်ပြည်နယ်ဟွာဟင်မြို့နယ်အတွင်းကနနက်သီးစီတပူတွေထုတ်လုပ်နေတဲ့စက်ရုံမှာCOVID-19 ကာယောဂါပိုးကူးစက်နေတဲ့မြန်မာနိုင်ငံသား132ဦးရှိလာနေတာကြောင့်ပြည်내အာဏာပိုင်တွေကအရေးပေါ်အစည်းအဝေးလုပ်ပြီးယောဂါပိုးထိန်းချုပ်နိုင်ဖို့လှုံ့ဆော်နေကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံသား100ကျော်ကူးစက်ခံရမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါတယ်။
မြန်မာနိုင်ငံသားအရင်မှာ112ယောက်ခင်းနေအဲ့လိုကြီးရလို့ကိုယ်ရလို့ကြားတယ်အခုလောဆယ်တော့အစိုးရဒီထဲမှာပဲအဲဆေးရုံထဲမှာပဲဝင်ထဲမှာပဲယာယီကျွန်တော်တို့ယာယီဆေးရုံပေါ့လေအဲ့လိုမျိုးတရားထားတဲ့ဆေးရုံအဲ့လိုမျိုးသူတို့ခေါ်တာ free hospital ပေါ့အဲအဲ့ဒါကိုဖွင့်ပြီးတော့အဲ့လိုမျိုးကုသထားမယ်အဲ့ဒီလူတွေကိုလည်းအပြင်ပေးမထွက်ဘူးပေါ့နော်အဲအဲ့လိုမျိုးလုပ်မယ်လို့ဟိုအစိုးရကကြီးညာတယ်သူစဉ်တော့အဲ့ဒီပြည်နယ်ရဲ့ဒုတိယနေရဲ့ဒုတိယဟိုခရံဝန်ပေါ့နော်သူကနေပြောအဲ့လိုပြောတယ်အဲ့ဒီလူတွေကိုမထွက်သေးဘဲနဲ့ဒီကုဗိမပေါ့လောဆယ်အဲ့မှာပြင်150ရှိတဲ့အဲ့ဒီယာယီဖီဟော့စပီတယ်ကိုသူတို့လုပ်ပေးမယ်အဲ့လိုမျိုးပြောတယ်မပြောရင်အဲ့ဒီဟာတော့သူတို့ဒီကူးဆက်တာတော့သူတို့ပြောတာပဲအဲ့ဒီဟိုဟင်မှာရှိတဲ့ချော်ပြေးဌာနတစ်ခုကိုသွားလဲတဲ့အလုပ်သမားနေပြီးတော့ကူးဆက်တယ်ဆိုအဲ့လိုမျိုးသူတို့ဟိုပေါ့နော်ခံမှန်းလဲ
ဒီစက်ရုံထဲမှာကူးစက်မှုတွေစတင်ကြတဲ့ကစက်ရုံကိုပိတ်ဖို့ပတ်ဝန်းကျင်ကတောင်းဆိုခဲ့ပေမဲ့စက်ရုံကိုဆက်ဖွင့်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုကမှတော့စက်ရုံကအလုပ်သမားနေတဲ့တန်ရာတွေပါလော့ဒ်ဒေါင်းလုပ်ထားတယ်လို့လည်းဦးမင်းဦးကပြောပြပါဗျ။အဲ
့ဒီနေရာကအရင်ထဲကလည်းအဲ့ဒီပေါ့ပေါ့စားပေါ့နော်ဟိုတစ်ခေါက်ကဆိုတော့သိမကြသေးဘူးလေပထိုးပေါ့နော်ခဏယောက်လာမသိဘူးအဲ့လိုမျိုးကူးစက်တဲ့အားမဖြစ်တဲ့ဖြစ်တော့ပါဝင်ညာနေပြီးတော့အဲ့ဒီစက်ရုံကိုပိတ်ဖို့လောလောဆယ်ပေါ့နော်အဲ့လိုမျိုးဟိုလော့ဒ်ဒေါင်းတွေရောခြောက်ဝင်ပြောဟိုဟိုစားဝိုင်းပြီးတော့တောင်းဆိုတယ်ဒါပေမဲ့အဲ့ဒါကိုသူကဆက်ပြီးတော့တကယ်ဆက်ပြီးကျင်းလာတယ်လို့ပြောတယ်အခုကတော့ပိတ်တာပေါ့အခုကတော့မပိတ်လို့မမြင်ရဘူးစက်ရုံကတော့အဲ့ဒီနေရာစက်ရုံနဲ့သူတို့စက်ရုံလို့ဒီမှာနေတဲ့ဟိုဟာနေရာကိုတော့လော့ဒ်ဒေါင်းလုပ်လိုက်ရတာပေါ့
လက်ရှိမှာတော့ပွာဟင်မြို့နယ်အတွင်းကအလုသမားတွေနေထိုင်နေတဲ့နေရာတွေမှာပိုးသက်ဆေးချမ်းသာတွေလုသမားတွေကိုတော့စက်ရုံတွင်ကနေအပြင်မထွက်ရအမိန့်ထုတ်ပြန်လာပြီးဥပဒေချိုးဖောက်မယ်ဆိုရင်ထောင်နဲ့နည်းနည်းထိအပြစ်ပေးမှာဖြစ်ကြောင်းပြည်내ကာယောဂထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ပချုပ်ဂရီတန်မြို့ပိုင်မစ္စတာပလော့ဆင်ဟာနီကတော့အခုလိုပြောသွားပါတယ်
။ဝန်นี้นะครับเฉพาะในส่วนของพื้นที่อำเภอเมืองเนี่ยนะครับเราก็กําหนดไปที่วัดรัตนวิเวกคลองวาน
အခုချိန်မှာတော့ကုဆက်ခံနေရတဲ့စေယုံထဲကအလို့သမားတွေကိုအရေးပေါ်ဆေးကုသပေးနိုင်ဖို့ခရီး250ခန့်ယာယီစေယုံတွေစီစဉ်ထားပြီးပိုးထွက်တဲ့နေရာတွေမှာကန့်သက်ချက်စီကံချက်တွေထုတ်ပြန်လုပ်ဆောင်နေပါတယ်။မကြာခင်ထိန်းချုပ်နိုင်မှာပါဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့ COVID တတိယလိုင်းမှာတော့ကုဆက်မှုတွေမြင့်တက်လာနေတာကြောင့်လောလောဆယ်အထိ COVID အတည်ပြုလူနာပေါင်း 9,900 နီးပါးရှိနေပြီးသေဆုံးသူက363ဦးထိရှိတယ်ဆိုပြီးထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။
ကမ္ဘာတစ်ဝှမ်းမှာလူမှုကွန်ရက်မီဒီယာတွေတုံးနေတဲ့ကမ္ဘာကောင်ဆောင်တွေအနေနဲ့လက်ရှိချမှတ်ထားတဲ့စီမင်းစီကံတွေအတိုင်းလိုက်နာလှုပ်ဆောင်ရမယ်ဆိုတာသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးမကြသေးခင်ကပဲ Facebook ကချမှတ်ခဲ့တဲ့ဆုံးချက်ချက်ကသတင်းစကားပါလိုက်ပါတယ်။ VOA သတင်းတောက်တီနာထရင်းရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ Facebook အကောင့်နဲ့ပတ်သက်ပြီးတိကျလွတ်လပ်မှုတပိုင်းတစရှိတဲ့ Facebook ကြီးကြပ်ရေးဘုတ်အဖွဲ့ရဲ့မကြသေးခင်ကဆုံးဖြတ်ချက်ဟာ Facebook နဲ့ social media တွေကိုသုံးနေတဲ့ကမ္ဘာခေါင်းဆောင်တွေနဲ့တခြားအရေးကြီးပုဂ္ဂိုလ်တွေအတွက်သတင်းစကားပါဖို့ရည်ရွယ်ပုံရပါတယ်။ Jack Hunter Turkey က Facebook Oversight Board အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ပါ
The same rules that apply to all Facebook users should also apply to
Facebook တို့နဲ့အားလုံးအတွက်ချမှတ်တဲ့စည်းကမ်းတွေက Facebook တို့နဲ့နာမည်ကြီးဩဇာရှိသူပုဂ္ဂိုလ်တွေအတွက်လည်းအတူတူပဲဖြစ်ရပါမယ်။ဒီလိုလူတွေအတွက်စည်းကမ်းချက်ကိုတီးတန့်ခွဲပြီးတတ်မှတ်ပေးလို့မရပါဘူး
။ Facebook ရဲ့မူဝါဒတွေဟာအမေရိကန်တနိုင်ငံတည်းမှာနေမဟုတ်ပဲမြန်မာနိုင်ငံပါဝင်အိန္ဒိယ၊ဘရာဇီးလ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေအတွက်လည်းအလွန်အရေးကြီးပါတယ်။ပြီးခဲ့တဲ့ January လတုန်းကအမေရိကန်လွှတ်တော်ဆောက်ဦးတဲ့အတင်းဝင်ရောက်ရုံရဲဆန်ခိုက်လုပ်ခဲ့တဲ့ဖြစ်ရမှာသမ္မတ Trump Facebook ပေါ်ရေးသားခဲ့တဲ့အမှတ်ချက်စကားတွေကြောင့်သူ့အကောင့်ကိုယာယီပိတ်ထားတာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသတင်းထောက်တွေတက်ကြွလှုပ်ရှားသူတွေအကျိုးဆောင်ရှင်တွေပါဝင်တဲ့ဗုဒ္ဓဘာသာကဒီသတင်းပတ်ထဲမှာပဲပြောခဲ့ပါတယ်ဒါပေမဲ့တားမြစ်စည်းကမ်းတွေကမရေရာမတိကျဖြစ်နေတယ်လို့လည်းဗုဒ္ဓဘာသာကထောက်ပြခဲ့ပါတယ်ဘုတ်ဖွဲ့ရဲ့သတိပေးမှတ်ချက်စကားတွေကိုသေသေးချာချာလေ့လာသုံးသပ်မဲ့အကြောင်း Facebook ကပြောပါတယ်။ဒါအပြင်လွတ်လပ်စွာပြောဆိုခွင့်နဲ့လူတွေကိုအကာအကွယ်ပေးမှုကြားကရှုပ်ထွေးတဲ့အပြန်အလှန်တက်ရောက်မှုတွေပေါ်ဘုတ်ဖွဲ့အနေနဲ့ရှင်းလင်းအောင်ကြိုးစားခဲ့ရတယ်လို့လည်းဒီမိုကရေစီနဲ့နည်းပညာဌာနကအီမာလွန်ဆိုကပြောပါတယ်။
In an international human rights law there is strong protection for freedom of expression for everyone
နိုင်ငံတကာမှာပြဋ္ဌာန်းထားတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာဥပဒေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလူတိုင်းအတွက်စကြနာနာအကာအကွယ်ပေးထားတာပါဒါပေမဲ့တချို့စကားတွေဟာအကြမ်းဖက်မှုတွေအမှန်တကယ်ဖြစ်လာစေနိုင်တာမျိုးတွေဆိုတာကိုလည်းအသိမှတ်ပြုရပါမယ်
American ပြည်ထောင်စုရဲ့ Conservative Party လွှတ်တော်အမတ်တွေကသမ္မတ Trump ကိုအခုလို Facebook သုံးခွင့်ပိတ်ထားတာကိုဝေဖန်ကြစ်တင်နေကြပြီးတခြားသူတွေကတော့အပြီးပိုင်ပိတ်ပစ်တင်တယ်လို့ပြောနေကြတာပါ Trump ကဒီဆုံးဖြတ်ချက်အပေါ်ဘာမှမပြောသေးပေမဲ့ဤပညာကုမ္ပဏီတွေဟာသမ္မတတယောက်ရဲ့လွတ်လပ်စွာပြောဆိုခွင့်ကိုပိတ်ထားတာဟာတိုင်းပြည်အတွက်ရှက်ဖွယ်ဖြစ်ကြောင်းသူ့ရဲ့အကောင့်တစ်ကနေရေးသားခဲ့ပါတယ်ဘုတ်ဖွဲကတော့လူမှုကွန်ရက်တွေပေါ်မှာကမ္ဘာကောင်းဆောင်တွေရေးတဲ့ post တွေမှာမမှန်ကန်တာတွေအငင်းပွားစရာတွေပါပဲရှိရှိအဲ့ဒီပုံကိုယ်တွေဟာနိုင်ငံရေးရည်တည်ချက်တွေရှိနေတာကြောင့်သူတို့ပြောဆိုသမျှသတင်းဖြစ်မယ်လို့ယူဆရကြောင်းပြောပါတယ်။ Oversight ဘုတ်ဖွဲရဲ့ပြောခွင့်ရ Hunter Turkey က
This idea of a newsworthiness allowance that things may be just
ဒီလိုတို့ဖို့အတွက်ဒီအကြောင်းအရာကဘယ်လောက်တန်ဖိုးရှိအရေးပါတယ်လဲ Facebook ပေါ်မှာပြောလိုက်တဲ့တင်ဟုတ်ရဲ့လားဆိုတာမှာတင်ကိုဗက်မြအောင်ပြောရမယ်ဆိုရင်ပြည်သူတွေဘေးကင်းလုံခြုံရေးအတွက်ဆိုတဲ့ဘက်ကပြောရမှာပါပဲ
။ဝန်ကြီးပြရာကတော့အမုန်းတရားနဲ့အစွန်းရောက်ဝါဒတိုက်ချက်ရေးကဘာလုံးဆိုင်ရာစီမံကိန်းအဖွဲ့ဥက္ကဋ္ဌပါ
They need to take a careful look at those policy recommendations because civil society
အရပ်ပါလူဖွဲ့စည်းတွေနဲ့ကျမတို့ရဲ့အဖွဲ့အစည်းတွေဟာဒီလိုတထက်တဲ့ကြတဲ့စကားတွေကိုပဲကာလရှည်ကြာပြောလာခဲ့ကြတယ်လို့အမြဲတမ်းလဲမတိကျိုးကျွန်ပြုခံနေခဲ့ရပြီးဒီမိုကရေစီရေးရာတွေကိုပျက်စီးဆုံးရှုံးစေတဲ့ရလဒ်တွေပဲထွက်လာခဲ့တာကြောင့်ဒီလိုမူဝါဒဆိုင်ရာမှတ်ချက်စကားတွေနဲ့ပတ်သက်ရင်အထူးသတိထားကြဖို့လိုပါတယ်သူတို့မှလည်းသူတို့စံတန်မိုးရှိပြီးဒီစံတန်မိုးတွေနဲ့ကိုက်ညီအောင်နေဖို့လိုပါတယ
်အခုဆိုရင်အဲ့ဒီဒီမိုကရေစီစံတန်မိုးဆိုတဲ့အရေးကိစ္စဟာ Facebook နိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုရေးမှဩဇာညောင်းသူတွေစီပြန်လှည့်သွားပြီးလူမှုကွန်ရက်စာမျက်နှာတွေအကြောင်းလည်းဖြစ်အောင်လုံမလို့ဆိုတာကိုတော့ကမ္ဘာနှံက Facebook လူမှုကွန်ရက်ကိုတုံးကြသူလူပေါင်း 1.8 ဘီလီယံကစောင့်ကြည့်ကြရမှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်တက်ကင်းပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝန်ကြီးတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Internet ချက်တောက်ခံရမှုတွေကဘယ်လောက်ထိအကျိုးသက်ရောက်မှုတွေဖြစ်စေခဲ့ပြီလဲဆိုတာကိုကြည့်ရဖို့ဒို့တန်ကစုံစမ်းခဲ့ပါတယ်။မြန်မာနေတဲ့သူရလွတ်လပ်တရားမျှတပြီးရုံးကြီးရရဲ့ဒရင်အချက်အလက်ကိုရဖို့အခွင့်အရေးတွေနေပါနေပါပြီ။ဒေသင်ချုပ်ဒရင်လာလဲချနေတယ်လို့ခဝေကျင်းပိတ်လိုက်တာချတယ်ဒရင်ငတ်လာချရပါပဲ။ဒီဆောင်မကို Mo News Agency နဲ့ပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။မော်ဂ
န်ရဲ့ဟပ်မကောအမရစင်တာပေါ်ရဲ့ဆက်တော်ဝိုင်း
ခုကအင်တာနက်သုံးမယ်ဆိုရင်ရေးကိုတွားနေရတယ်ခီးကလည်းဝေးတယ်ဝေးရောင်း Wi-Fi ကသုံးလို့အဆင်မပြေတော့ဘူးဘာဖြစ်လဲဆိုတော့ Wi-Fi တစ်ခုဆိုရင်လူ10ဦးပဲသုံးလို့ရတယ် အခုအဲ့လိုမဟုတ်ဘူးလူကအယောက်20 30လောက်ရှိတယ်ဆိုတော့အဆင်မပြေတော့ဘူးလေအဲ့လိုအခက်အခဲတွေရှိတယ
်အညီမဖော်လို့တဲ့အင်္ဂလိပ်စာဆရာတူကပြောပြတာပါသူကမွန်ပြည်နယ်ရေးမြို့နယ်မှာ20အကွာကရွာတရွာမှာနေထိုင်နေသူဖြစ်ပါတယ်သူကမကြကနာဆိုသလိုအင်တာနက်အသုံးပြုဖို့အတွက်ရင်းမြို့ပေါ်ကိုသွားရပါတယ်။ကျော်အတွင်းမှနေထိုင်တဲ့လူတချို့တွေဟာလည်းမိသားစုနဲ့အဆက်အသွယ်ရအောင်အင်တာနက်ရှိတဲ့နေရာကိုသွားရအသုံးပြုရတယ်လို့ဆိုပါတယ်။တို့တန်းနဲ့စကားပြောဖြစ်ခဲ့တဲ့ရင်းမြို့နဲ့မိုင်30กว่าမှနေထိုင်သူမိပညာရှင်တဦးကလည်းသူ့အလို့အတွက်အင်တာနက်လိုနေတယ်လို့ပြောပါတယ်။ဟုတ
်ပါဗျာ။တော့အလုံးနဲ့ဒီကလုံးကွာကတော့ကွာကြီးမကြီးကလုံးမိတဲ့အားလို့
ဘယ်လိုလုပ်ရတယ်အားမရဘူးပေါ့နော်။အရင်ရောက်လို့ကိုလိုအပ်တဲ့အချိန်တုံးလို့မရဘူးလေ။အင်တာနက်တုံးရင်ရေးမျိုးထိသွားတာ။ပြီးတော့အင်တာနက်ကလည်း Fiber ချိုးတက် Wi-Fi နဲ့မှတုံးရတာဆိုတော့အဲ့လိုအိမ်တွေမှာလိုက်တောင်းပြီးအင်တာနက်တုံးရတာပေါ့လေ
။ရေးမျိုးနယ်ဟာအစိုးရအလျက်စစ်မီးမရရှိသေးတဲ့မြို့နယ်တစ်ခုဖြစ်ပြီးတမြို့နယ်လုံးကကုမ္ပဏီကရောင်းချတဲ့မီးကိုသာမီးခိုးပြီးအသုံးပြုကြရပါတယ်။အင်တာနက်တုံးဖို့ရွာနေရေးမျိုးအထိတက်လာရတော့တချို့ရွာတွေဆိုလို့ရှိရင်မိုင်90ကျော်ခရီးကိုလာရတဲ့အတွက်ကြောင့်အဆင်မပြေမှုတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့လိုအသုံးပြုရမှာလဲတချို့တော့အိမ်တွေကအလွယ်တကူအသုံးပြုခွင့်ပေးပေမဲ့တချို့အိမ်ကလည်းအသုံးပြုခွင့်မပြုပါဘူး။အလုတ်ကိစ္စရှိတဲ့လူတွေကမဖြစ်မနေအင်တာနက်တုံးပြီးအလုတ်လုပ်ရတဲ့အတွက်ကြောင့်တရင်အနေနဲ့သိရှိရပေမဲ့ရွာတွေမှာနေထိုင်တဲ့လူတွေအများစုကတော့တရင်တွေကိုမသိရှိရတော့ပါဘူး။စေအုပ်စုကအာဏာသိမ်းပြီးတဲ့ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးတော့အင်တာနက်အသုံးပြုမှုတွေကိုကန့်တားခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ၁၄ရက်နေ့ကစပြီးတော့မနေ့တနင်္လာနေ့ကနေ၉နာရီအထိ၈နာရီကျန်အင်တာနက်လိုင်းကိုဖြတ်တောက်မှုတွေစတင်ခဲ့ပါတယ်။အဲ့လိုဖြတ်တောက်မှုဖြစ်စဉ်မှာလဲအော်ပရေတာတွေကအင်တာနက်လိုင်းဝန်ဆောင်မှုပေးသူတွေကပြည်သူတွေကိုကြိုတင်အသိပေးထားတာမရှိခဲ့ပါဘူး။အဲ့ဒီနောက်မှာတော့ဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဖြတ်တောက်မှုတွေအများပြည်သူသုံးတဲ့ Wi-Fi ဖြတ်တောက်မှုတွေ Wireless Broadband ဖြတ်တောက်မှုတွေကိုတစ်စိတ်ပြီးတစ်စိတ်ပြုလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူကတော့မိုဘိုင်းအင်တာနက်တွေကိုအသုံးပြုပြီးအပြတ်မောက်လုပ်ငန်းတွေကိုအွန်လိုင်းကနေချိတ်ဆက်လှုပ်ဆောင်နေကြလို့လက်တော်မှာပြန်ဖွင့်ပေးဖို့မရှိသေးဘူးလို့မတ်လ23ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။ပြည်သူတွေကတော့သတင်းစီးဆင်းမှုပြတ်တောက်အောင်လုပ်ပြီးစစ်ကောင်စီရဲ့ဝါရဖြတ်သတင်းတွေကိုသာကြည့်စေဖို့ပြုလုပ်တယ်လို့ပြောဆိုနေကြပါတယ်။ဧပြီလ28ရက်နေ့ကတော့ Fiber ချိုးတက်အင်တာနက်တွေကိုအချိန်တိုင်းတုံးလို့ရအောင်ပြောင်းဖွင့်ပေးခဲ့ပါတယ်။ဒါကလည်းမိုဘိုင်းအင်တာနက်ကိုသာအဓိကအသုံးပြုနေတဲ့မြန်မာနိုင်ငံက Fiber အင်တာနက်လိုင်းဆင်ထားတဲ့ပြည်သူအနည်းစုကသာအသုံးပြုခွင့်ရနေတာပါ။ Fiber ချိုးတက်အင်တာနက်အသုံးပြုလို့မရတဲ့တံဖြူစင်းမျိုးနယ်ကပြည်သူတဦးကတော့
အခုက Wi-Fi နဲ့ပဲတုံးလို့ရတော့မြို့ပေါ်မှာတော့အဆင်ပြေတယ်လေကျွန်တော်တို့လိုရွာကလူတွေတော့ဘာမှလုပ်လို့မရဘူးသတင်းတွေလည်းကြည့်လို့မရဘူးအင်တာနက်မရှိတော့ဘာသတင်းမှလည်းကြည့်လို့မရဘူးဆိုတော့တိုင်းပြည်ချင်းနေအမှန်တကယ်ဘလို့ရှိလဲဆိုတာလည်းအတိအကျမသိရောက်ပေါ့နော်
မွန်ပြည်နယ်မှာမြို့နယ်ဆယ်ခုရှိပြီးတော့လူဦးရေရဲ့80ရာခိုင်နှုန်းကျော်ဟာမိုဘိုင်းဒေတာကိုအသုံးပြုကြပါတယ်သူတို့ကတော့တရင်အချက်လက်ရယူတာတွေ၊စီးပွားရေးလုပ်ငန်းလုပ်ကင်တာတွေ၊တင်နန်းတက်ရောက်တာတွေ၊အလုပ်ကိစ္စလူတဦးနဲ့တဦးအချက်ဆက်လုပ်တာတွေရှိပါတယ်။အင်တာနက်ဖြတ်တောက်ပြီးတဲ့အချိန်ကစပြီးတော့အင်တာနက်သုံးဆွဲမှုထက်ဝက်ကျော်ရောက်ကြလာတယ်လို့အိုင်တီကျွမ်းကျင်သူတဦးကပြောပါတယ်
။ Wi-Fi မဝေဟာချိရတာတော့ကျညာရီနော်ဒီ
။အာနာမသိခင်တည်းကဆိုရင်မြန်မာနိုင်ငံလုံးအတိုင်းတာနဲ့ဆို Facebook ကောင်းတဲ့သူ28တန်းရှိတယ်။အာနာသိမ့်ပြီးနောက်ပိုင်းမှာတော့စနေတန်းလောက်ပဲကျန်တော့တယ်ဆိုတော့အင်တာနက်မရတဲ့သူတွေထက်ဝက်လောက်ရှိတယ်လို့ဆိုလို့ရတယ်ပေါ့လေ။ဒီနယ်နဲ့ဆိုဘယ်လောက်ရှိလဲဆိုတာအတိအကျဖော်ပြထားတာမရှိဘူး
။ Fiber ချိုးနဲ့ချိတ်ဆက်အသုံးပြုလို့ရတဲ့မြို့အနည်းငယ်သာရှိပြီးကျေးရွာတွေမှာတော့အင်တာနက်လုံးဝအသုံးပြုလို့မရတဲ့အနေအထားဖြစ်နေပါတယ်။အသုံးပြုလို့များတဲ့မိုဘိုင်းအင်တာနက်ကိုမေလပထမပတ်တွင်မှပြန်လည်အသုံးပြုလို့ရနေတယ်လို့ online အသုံးပြုသူအချင်းချင်းသတင်းဖလှယ်ရင်းကနေသိရှိလာရပါတယ်။Facebook ကိုတော့ VPN ခံပြီးမှအသုံးပြုလို့ရပါတယ်။ဒါကြောင့်လူတိုင်းအရင်လိုအလွယ်တကူအသုံးပြုနိုင်ခြင်းမရှိသေးပါဘူး။အင်တာနက်မရှိတော့တဲ့အတွက်ကြောင့်ပြည်သူတွေသတင်းမှန်သိရှိဖို့အခွင့်အရေးဆုံးရှုံးလိုက်ရတဲ့အနေအထားရရှိနေပါတယ်။အခုလိုအခြေအနေမျိုးမှာပြည်သူတွေစီကိုသတင်းမှန်ရရှိဖို့အရေးကြီးတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်အခုလိုအင်တာနက်လိုင်းတွေဖြတ်တောက်လိုက်တာဟာပြည်သူတွေကိုသတင်းအမှောင်ချလိုက်တယ်လို့ဖြစ်စေပါတယ်။သတင်းလျင်မြန်စွာမစိစစ်နိုင်တဲ့အတွက်ကြောင့်ကောလာဟလသတင်းတွေပုံမှန်ပြီးတော့ပြန်လာပါတယ်။မော်မြန်မျိုးပေါ်နေသူတူကတော့
အင်တာနက်မဝတယ်။ညာ
အင်တာနက်မရှိတဲ့အတွက်ကြောင့်မို့တစ်ခုခုဆိုရင်ကောလာဟလပဲဖြစ်တတ်တယ်ပေါ့နော်။ဥပမာတရင်တစ်ခုကြားရပြီဆိုရင်ပြောတဲ့သူကနှစ်ဆသုံးဆလောက်ပြောလိုက်တော့ဂျာနဲ့လူတွေကလည်းဘာမှမသိပဲနဲ့လိုက်ကြောက်နေကြတယ်။တရင်တစ်ခုကြားရရင်အမှားအမှန်မခွဲခြားတတ်တော့ပဲဖြစ်နေတတ်တယ်ဆိုတော့ရေရှည်မှမကောင်းဘူးလို့ကျွန်တော်မြင်တယ်။လူခွေးရဲနဲ့ကြည့်မယ်ဆိုရင်လည်းဒါဟာလူခွေးရဲချိုးဖောက်ခံနေရတယ်လို့ကျွန်တော်မြင်တယ်။
တရင်အချက်လက်တွေဖြောင့်ဝင်ပေးနေတဲ့အရင်မြစ်တွေပေါ်လဲတက်ရောက်မှုရှိနေပါတယ်။အရင်ကမွန်ပြည်နယ်မှာအခြေစိုက်ထုတ်ဝင်နေကြတဲ့ဂျာနယ်လေးဆောင်ရှိပေမဲ့အခုလက်ရှိမှာတော့မွန်ဘာသာနဲ့ထုတ်နေတဲ့စာဆောင်တွေသာထုတ်ဝင်နိုင်ပါတော့တယ်။အဲ့ဒီတစ်ဆောင်ကလည်းရန်ကုန်မှာမာရှယ်လော့အမိတ်ထုတ်ထားတဲ့အတွက်ကြောင့်ပုံနှိပ်တိုက်တွေညအချိန်အလုပ်ဆင်လို့မရတာတွေအင်တာနက်ကြောင့်ဆက်သွယ်ရေးစနစ်အခက်အခဲဖြစ်လာတာတွေရှိတဲ့အတွက်ကြောင့်ထုတ်ဝေတဲ့ရက်ထက်9ရက်နောက်ကျပြီးမှသာထုတ်ဝေနိုင်တာပါ။အရင်ကနိုင်ငံအတွင်းပြည့်ဝနေတဲ့သတင်းတွေဖတ်ရှုလို့နိုင်ပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းစာအများစုကရပ်နားလိုက်ရတဲ့အတွက်ကြောင့်အဲ့ဒီသတင်းစာတွေလည်းရောက်မလာနိုင်တော့ပါဘူး။အဲ့လိုအခြေအနေမျိုးတွေမှာကျိုးတုဆလောင်းတွေကတသိသတင်းကြည့်ရှုဖို့အခွင့်အရေးတစ်ခုကျန်ပါသေးတယ်
။မင်္ဂလာပါရှင်။ DBB ရုပ်မြင်သံကြားရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါရမယ်။
အဲ့ဒီအခွင့်အရေးကိုလည်းတိတ်မကြလိုက်ပါဘူး။ဧပြီလဒုတိယပတ်ကနေစပြီးတော့ TVB နဲ့မစ္စိမကြီးရှုလို့ရတဲ့ဆလောင်းတွေကိုစစ်အစိုးရလိုက်လံဖြုတ်သိမ်းတာတွေပြုလုပ်တာကြောင့်သတင်းအဆက်အသွယ်ရရှိဖို့ခက်ခဲလာပါတယ်။ဒါအပြင်ကြိုတုရုပ်မြင်သံကြားအတန်ဖန်းဆက်တွေကိုတက်ဆင်အသုံးပြုဖမ်းယူကြည့်ရှုပါကရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေအရထောင်တန်းတစ်နှစ်နဲ့တန်ငွေ5သိန်းအရေးယူခံရတယ်လို့စစ်အုပ်စုကမေလ4ရက်နေ့မှာကြေညာခဲ့ပါတယ်။အင်တာနက်မရှိတဲ့နေရာတွေကျိုးတုဆလောင်းကကြီးလုံးရတဲ့နေရာတွေမှာသတင်းအချက်အလက်တွေရရှိဖို့ရေဒီယိုဗိုတာအားကိုးနေရတယ်လို့တန်ဖြူဆင်းမြူနယ်ကဒေတာခန်တူကပြောပါတယ
်။
အခုဟာကဘယ်လိုဖြစ်သွားလဲဆိုတော့ဟိုလွန်ခဲ့တဲ့2000ခုနှစ်ကလိုမျိုးသတင်းတွေသိရှိဖို့ကရေဒီယိုကိုပဲအားထားရတော့တယ်။ပြီးတော့ TV သတင်းကြည့်ဖို့ဆိုတာကလည်းTVB မက်ဆီမလိုင်းတွေလည်းကြည့်လို့မရတော့ဘူး
။ဒါပေမဲ့ပြည်သူတွေအများစုအားကိုးရတဲ့ရေဒီယိုကလည်းဝယ်ယူဖို့မလွယ်ကူလှပါဘူး။စောက်ဝင်နေရတဲ့ရုံးကန်နေရတဲ့အခြေခံလူဒန်းစားတွေအဖို့ရေဒီယိုဝယ်ယူဖို့မတတ်နိုင်ပါဘူး။ဝယ်လိုအားများမှုကြောင့်လည်းဈေးကွက်အတွင်းရေဒီယိုတွေပြတ်လတ်လာပြီးဈေးနှုန်းတွေကလည်းမြင့်တက်လာပါတယ်။ပြည်သူတွေအတွက်သတင်းရယူပိုင်ခွင့်ဟန်တစ်ဖြည်းဖြည်းနဲ့အခက်အခဲတစ်ခက်ခဲလာပါတယ်။အရင်လိုအင်တာနက်လိုင်းပြန်ဖွင့်စေချင်တယ်လို့တန်ဖြူဆက်ကပြည်သူတို့ကဆိုပါတယ်။
ဒီကနေ့ကဒီပေါ့ကဒီကော့လိုင်း
ကအရင်လိုပဲအင်တာနက်တွေပြန်ရချင်းတယ
်
အချိန်ကတက်နေပဲဖြစ်ဖြစ်အင်တာနက်ရမှကျွန်တော်တို့လည်းအလုပ်လုပ်ရတာအဆင်ပြေသလိုဒရင်းတွေလည်းကြည့်ရှိရမယ
်အခုတင်ဆက်ပေးတဲ့အခုဆုံးသတင်းကိုတင်ပြရမယ်ကျေးဇူးနဲ့လို့ဒီအချိန်ဖိတ်ထားရတာမျိုးလင်းပါတယ်ဒီတစ်ပတ်ဆောင်မကို Moon News Agency ရဲ့ Frontier မြန်မာသတင်းတော့တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်တို့တဲ့အပတ်စဉ်အတန်မြင့်အစီအစဉ်ကိုကန်တီးယားမြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube IG တွေကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့စနေနေ့ည6:00နာရီကနေ10:00နာရီအထိမှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FTC ကပံ့ပိုးပူးပေါင်းချပြီး Frontier မြန်မာနဲ့ကုမ္ပဏီရှိစီဝင်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတိုင်းစီစဉ်ကိုနားဆင်နေရတဲ့ဆွေးနွေးအကြည့်ရှိပါမယ်ရှင်
။ VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကို Washington မြို့ကနေစက်ပြီးထုတ်လည်နေပါတယ်။အခုတွေးဆမိန့်ခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘုံရွာကထင်ရှားတဲ့ဆန္ဒပြခေါင်းဆောင်ကိုဝေမိုးနိုင်အဖမ်းခံခဲ့ရပြီးတဲ့နောက်စိတ်ထိခိုက်ခံစားခဲ့ကြပါပဲလေတယောက်ကြရင်နှစ်ယောက်တက်မယ်တပွင့်ကျွေရင်နှစ်ပွင့်ဝေမယ်ဆိုတဲ့မယိုင်လဲစိတ်တဲ့ရှေ့ဆက်ချီတက်နေကြတယ်လို့ကိုဝေမိုးနိုင်နဲ့အတူတွဲပြီးဘုံရွာဆန္ဒပြပွဲဒီမှာရှေ့တန်းကပါဝင်နေသူတူဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ်အပြည့်စုံကိုကျွန်တော်ကြော်ကြော်သိမ်းဆက်တဲ့မြင်းမြန်ထားတာနားဆင်ပါခင်ဗျာ
ကိုဝင်းစော်ခိုင်ဒီဝင်နဲ့ဆက်သွယ်ဉာဏ်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမအဦးဆုံးမေးချင်တာကကိုဝင်းစော်ခိုင်တို့ရဲ့ရဲ့ဘော်ရဲ့တဲ့ပေါ့နော်ဘုံရမှာဘုံရဆန္ဒပြလှူရှာမှုမှာဟလာအထူးပါဝင်ခဲ့သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ခန့်ခံထားရတယ်အဲ့တော့ကိုဝေမိုးနိုင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုဝင်းစော်ခိုင်တို့ဗာများသိထားပါတယ်ခင်ဗျာ
ဒီဘုန်းနိုင်နဲ့ပတ်သက်တဲ့ကျွန်တော်ဒီတရေသားတွေကိုတော့ဟိုအစပြီးတော့စသီးကြတဲ့အနေနဲ့ပြောမှတရေအောင်ခါပြီးတော့ခံစားရတယ်ပေါ့အဲ့ဒီမှာသူတို့တရားနဲ့ပြောမှဒီပေါ့နော်ဟိုပြောတဲ့ဟိုတန်နှုတ်သက်ကြီးအချို့ကြားရတော့သူဟာဟိုကျမ်းမာတယ်အဲတော့ဒီစစ်စေးမှုတွေတော့ပုံသက်ဘယ်လိုသာ
ဆိုတော့ကိုဝေမူဝေမူနိုင်ကကိုဝင်းစောခိုင်တို့အတူတွဲပြီးတော့နော်တောက်လျှောက်ဆန္ဒပြပွဲတွေမှာတောက်လျှောက်ပါခဲ့ကြတယ်ဟလာသူပန်တာလီပန်တာကြီးတို့တော့မှအဲ့လိုတင်စားပြီးတော့ခေါ်ကြတယ်အားလုံးကလည်းဝိုင်းချစ်ကြတာပဲနော်အတိုင်းတနိုင်ငံလုံးကပဲဆိုကြပါစို့ဆိုတော့အခုလိုမျိုးကိုဝေမူနိုင်ဖန်ဆန်လေးရတဲ့ဖြစ်ရက်ကဒီမုံရွာမှာရှိနေတဲ့ကိုဝင်းစောခိုင်တို့ရဲ့ဒီဆန္ဒပြအကြောင်းသားအုပ်စုတွေလူကြီးအပေါ်မှာအလောက်ထိများထိခိုက်မှုရှိခဲ့ပါတယ်ခင်ဗျာ
။တားလိုက်ရရောက်ခင်မှာကျွန်တော်တို့ကကိုဒီကိုပြအောင်ဆိုချက်နိုင်တယ်ဒီအားလုံးပါပဲလို့ဒီလိုပြောပါတယ်ဒါတိတိပါပါ။ဒီတော့ကျွန်တော်တို့ပြောင်းပေါ်ပါတယ်လို့အနေစားရနေတယ်ပေါ့။စပ်ပစ်တာ။စပ်ပစ်တဲ့ချိန်မှာလည်းကျွန်တော်တို့ဒီလိုမျိုးကိုသိဆုံးရသွားတယ်ကျွန်တော်တို့ဒီကိုမလိုက်တော့လို့ပြောတယ်။ဟောကျွန်တော်တို့ကအချိန်ကြီးသတိထားတော့စင်ကြီးလဲကျွန်တော်တို့လည်းဒီပေါ်ပေါ်ဆက်လုပ်တာနဲ့တုံးပြီးလဲရေးတော်တော့ပေါ်တော်တဲ့ခါမှာတရားကဖန်ဆင်ရမယ်ဆိုတော့ကျွန်တော်တို့ရဲ့သမဂ္ဂတာဝန်လည်းနောက်ပြတ်တ်ပြီးဒီပေါ်မှာဆက်ကြပြီးတော့ရေးတော်တော့ပေါ်ပွဲစီတားလိုက်ပြီးအတူဆောက်ကြရတယ်နော်ကိုဒီကိုဒီစီးတော်ကိုလည်းတော့ဆက်ရမယ်ဆိုတော့ကျွန်တော်တို့ဒီပါထားပြီးဖြစ်တယ်အဲ့တော့ဒီတော့ဒီကျွန်တော်တို့ဒီဟာဆန်းကျင်ဆန်းရဆင်းကျင်ဆန်းရသွားပါပြီ။အဲကျွန်တော်တို့တယောက်ကြရင်တယောက်တက်တယ်။အပွင့်ကြီးတပတ်ဝင်တယ်ဆိုတာမျိုးလည်းကျွန်တော်တို့ရဲ့ကောင်းတော့တယောက်ဆန်းကျင်ဆန်းရပြီးတော့လက်ဆက်တယ်လို့ရဲ့ဒီမိုးနဲ့ရာဆောင်ပါလိမ့်မယ်ကျွန်တော်တို့ဒီပတ်စံပြီးတော့တက်ဖို့လည်းဆက်လက်ပြီးဆောင်ပါတော့ပါ
ဟုတ်ကဲ့ပါဆိုတော့ကိုဝေမိုးနိုင်ပါဝင်ပေါ့လေဒီကိစ္စဆိုရင်မုံရွာမှာဒီဖန်စီခံရတဲ့လူရှိတွေ့နောက်ထိခိုက်ဒဏ်ရာရသူစုနဲ့လူရှိတွေ့အကြမ်းဖျင်းဘယ်လောက်များရှိသွားပြီလဲကိုဝေစုံခိုင
်းဘုံဝါမှာတော့စွမ်းလောက်ဝင်ပေါ့နော်ဒါဆိုဒီပုံမှာလည်းဒီပေါ်ထောင်းရုပ်မှာထားရတယ်စွမ်းတော့ဒီပေါ်ရှိဘူးဖန်စီခံရတဲ့အခြေအောင်ဒီလိုစတင်ရတဲ့ဒီတော့မှာဒီလိုဆိုတော့ဆန်းစမှုရှင်နေမှုရှိရိုးစုံတာကိုဆန်းရတာတော့ကျွန်တော်တို့အခုဒီတောင်းဖို့လက်ခံရစီရတော့လူကြီး300ဆိုတော့ဘာဖြစ်ဘူးရှင်းသိခတ်တာတော့ဒီတောင်းတာရှိရတယ်သူခံဝင်လက်ပြန်တွက်တာကိုတောင်းတော့ရှိရတယ
်ဒီဆုံးတဲ့ရသူအရှိတရောတည်ထားပါလားဘုရားက
ဒီဆုံးတဲ့သူကတော့ဘဝမှာဆိုရင်ကျွန်တော်တို့ဆုံးရကြောလာပြန်ပါဒီကျေလာကိုကြောက်တာပြောသိချင်ရှိတယ်ဒီစကိုင်းတိုင်းတစ်ခုလုံးလည်းဆိုတော့ဒီအဝင်းကျေလာရှိကျွန်တော်ကြာဆုံးမှုကိုရှိထားတယ်ပြောတာ
ဟုတ်ကဲ့ဆိုတော့ဆန္ဒပြပွဲတွေကလည်းနှီးစဉ်လူမျိုးပုံစံမျိုးနဲ့ဆက်ရှိနေတာကျွန်တော်တို့တွေ့နေရပါတယ်အဲ့တော့တစ်ဖက်မှာလည်းပဲစစ်တပ်နဲ့ရဲကရောအခုဘလို့နီးလန်းတွေနဲ့ဖြုတ်ခွဲမှုဒုစရတာတွေဆက်ရှိနေပါလား
ဟုတ်ကဲ့စစ်တပ်နဲ့ရဲကကျုပ်ဝင်တဲ့ခေတ်ကဘလုံးကြီးတို့တင်တဲ့ဆိုတော့ငင်းသက်စွာဆန္ဒထုတ်ပေါ်နေတဲ့ဒီလူဒီသားတွေကိုရေဆိုင်ရဲ့အခါသတိတဲ့နေရာမှာဆိုရတယ်သူတို့ဟာကောက်ချစ်တဲ့ဒီမဆန်နဲ့ဒီညာပေါင်းတုံးတာကျွန်တော်ဒီလူမျိုးဝန်းနိုင်ကိုဖတ်ချစ်တဲ့ပါပါတယ်ဒါလိုက်တော့ပါတယ်ကားလို့ဟာကိုတုံးတာလို့အများကြီးသူစီးနေတည်တဲ့စီးနေပြီးတော့သွားလာနေတဲ့သိစီးသားတွေညာတော့တဲ့ကားကိုစီးနေပြီးတော့မှဒီတပိတ်ကိုဖြေရခံတာမျိုးကြီးနောက်ရက်ပတ်နေပြီလားဆိုတော့ရိုးကြောင်နဲ့ပေါ့နော်လူဝင်နဲ့ပြတ်ပတ်ပြီးတော့မှစောင့်ကြည့်ပြန်ထောက်တာမျိုးကြီးဒီလိုမျိုးအရောက်ဝင်နဲ့ဟောလက်နဲ့နဲ့ဒီလိုဆိုက်ကလေးနဲ့ပြတ်ပတ်တာမျိုးကြီးဒီလိုမျိုးဟာဘဝတွေထဲမှာဒါပေါ်ပေါ်ထွက်လာစတဲ့လူမျိုးကျေးဇူးတော်ပါကျေးဇူးဆောင်ကြည့်ထောက်လည်းမှုတွေချစ်ပြမှုတွေထူထားတာတုံ့ပ
ြန်ဟုတ်ကဲ့ပါဒီ CDM လှူဆောင်မှုအနေနဲ့ဆိုရင်တော့မိုးရွာမှာအခုဘယ်လိုအခြေအနေရှိပါလဲ
ဒီက
ဟိုကျွန်တော်တို့မောင်မောင်စတင်လိုက်ပြီဆိုကြတဲ့ဒီတော့မှာ CDM ကိုစောင့်မှာပါဝင်နေကြတယ်အဲကျွန်တော်တို့ပြည်သူ့ဝန်ထမ်းတွေဟာဒီလိုတမဆိတ်ကြတာခိုက်ပါတယ်ပြည်ထောင်ပြည်ပါကျောင်းတက်ဖို့လောက်ဖလာကြီးဆိုတာလည်းဟိုကျမ်းမာရေးဝန်ထမ်းတွေဆရာဝန်တွေပြမတူတာသူတို့ကိုယ်ဒီကိုယ်ဒီရဲ့မစောတော်သေးသုံးသက်တိုက်ပွဲကြီးတိုက်ရဆိုတဲ့စိတ်တက်နေတဲ့အတူအခုချိန်ကြီးကျွန်တော်ရဲ့ဟိုတက်ဖို့လာတော့ပါလေပါနေတဲ့ဒီအားလုံးပါရှိပါတယ်။နောက်ဖန်ဆင်းမှုဆိုအထက်ဆင်းမှုဆိုရှိနေတဲ့ကြားမှာတော့ပါသူတို့တွေကခုချိန်ကြီးစာတင်ကြောင်းတွေရှိပါစီကံရဲ့စီပါပူလီပူလီဟာဒီစီဒီအမ်ထုတ်ဆောင်မှုတွေစတင်ပြီးတော့မှပါဝင်နိုင်မှုဆက်ပြီးတော့မှရုံသွားမှုဆိုတဲ့စိတ်ဓာတ်တွေနဲ့ခိုင်မာတည်ကြည်တဲ့ဆုံးဖြတ်မှုတွေနဲ့အခြေပြီးတော့ကျော်ရည်ရက်ကြည့်ပြီးတော့အားလားရှိလို့ကြည့်ဆိုင်နေစီပ
ါဟုတ်ကဲ့ရောဆိုတော့တစ်ဖက်မှာလည်းဆန္ဒပြပွဲတွေကဆက်ရှိနေတယ်စစ်ကောင်စီဘက်ကလည်းပဲအကြမ်းဖက်ဖြိုခွဲတာကအခုချိန်ထိရော့သွားတဲ့အရေးလက္ခဏာမတွေ့ရသေးဘူးပေါ့နော်ဆိုတော့မိုးရွာမှာဆန္ဒပြတဲ့လူတွေဆက်ပြီးတော့တောက်ခံထားနိုင်ပါအောင်မလားကိုမျိုးစောခိုင်းဆက်ပြီးတော့အခိုင်အမာဆန့်ကျင်ဆန္ဒပြနေနိုင်ပါအောင်မလား
ဘဝရဲ့ဒီလူတွေရဲ့သောတတိခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့မျိုးနယ်ပေါ့နော်အာဘဝမျိုးနယ်ပြန်ပါရောဘဝရဲ့ရက်ွက်ပြင်းပြင်းမာရောလူတို့ရဲ့နိုင်ငံရေးအမြင်ကျေဖို့အီးလုံးမျိုးလို့ဟုတ်အနာတုံစစ်တာဒီနေ့စိတ်သက်တွေဟာကျတော့အာအပ်တဲ့ကျတော့ရုံးကြွပြီးတော့ပါဟိုအန်တုံရာလို့ကျတော့ပြည်လာတယ်။ဟိုမမဆိုလို့ရေနေရမယ်ဆိုလို့ရင်လည်းလူကြီးအားပါ၆တက်သွားပြီးဆရာလူရမ်းတော့ဟိုစုလိုက်ကြပြီဆိုရင်လူပင်လေးဖြစ်ပါအောင်လေစုပြီးနိုင်တဲ့ဖတ်ချွတ်နိုင်တဲ့အနာတုံကြောနိုင်တဲ့အသေးစိတ်တွေဟာတောင်းဆီးနေတယ်။လူတို့တော့တော့အားတော့ပါဘဝခိုင်ပါလို့ဆိုပြီးတော့မှာပေါ့အကြီးမဲ့ပြီးသွားတဲ့ဖြစ်ကျွန်တော်တို့ဘဝမှာဒီစိလုံးတွေရရှိတာပါပြီးတော့ကျွန်တော်တို့အခက်အခဲမျိုးတို့အင်းမို့လို့ရိုးရိုးရှိနေတဲ့နေဖားပါတော့ကျွန်တော်တို့ရဲ့စက်ဘူးလောင်နဲ့အခုချိန်ကြီးနေတဲ့ရေစက်ပြတ်ထပ်နိုင်ရတယ်လို့ရဲ့ဟောလေးစိတ်ရာသိရက်ွက်စိတ်တွေအားနဲ့သူ့ရဲ့ဟောကိုယ်ကြီးကိုယ်ကြီးရဲ့လုံလုံမှုလုံလုံရေးအခြေအနေကိုကြည့်ပြီးနေတဲ့တယ်လို့နော်လုံလုံရေးအတိနဲ့ကိုယ်ကိုရပါဝင်ပြီးတော့မှစစ်အာဏာရှင်စီးကိုပေါင်းတော့တောင်းလာပြီးတော့မှအာဏာရှင်စီးရဲ့နဲ့ဖြစ်ပြီးပါတယ
်ဟုတ်ကဲ့ပြဒီခုကတော့လမ်းမော်တဲ့ဆန္ဒပြပွဲလေးရှိတယ်ဟလား CDM လှုပ်ရှားမှုလည်းရှိတယ်ဆိုဒီလိုနီးလန်းတွေအပြင်ကိုဝင်းစော်ခိုင်ရဲ့မြင်မှာစစ်ကောင်စီကိုတခြားဘယ်လိုနီးလန်းတွေနဲ့ဆန့်ကျင်လို့ရသေးတယ်လို့ပြောမြင်ပါတယ်ခင်ဗျာ
ဒီကတော့ဆန့်ကျင်ရပြီဆိုတဲ့ခြံပါလူတွေဆိုတော့ကျွန်တော်ကလမ်းပေါ်တိုက်ပေါ်ကြီးဒါကျွန်တော်တို့ဖြစ်နေတဲ့စာပြီးတော့မှဖတ်ပြီးတော့မှအခက်အခဲတွေကြားနေတော့မှပြန်ဆက်ရတာလို့ရှိရတယ်။အဲ့ဒီလိုပဲအဲဒီလိုလိုဒီလိုဝန်ထမ်းတွေဆိုစာမှုတွေစီပြန်ဆွဲတောက်တာ။တော့ကျွန်တော်တို့ရဲ့နိုင်ငံရေးလမ်းကြဖြစ်တဲ့ OG ရာပီးစ်ရဲ့ဒီဥဆောင်မှုနဲ့တောက်တိုင်ပုံလောင်းနဲ့ကျွန်တော်တို့ဟာအကြံအချင်းချင်းပြောပါတာပြောကြတယ်။ကျွန်တော်လူလူဒီလမ်းပေါ်မှာရှိနေတဲ့စာမှုတွေစင်နာကြရတာတော့ကျွန်တော်ကတီတူလူလူဘာလို့တစ်ခါကြတာလဲဖြစ်ရမယ်အာနာပတမှုပေါ်ပါလဲတချီရောက်တဲ့လုပ်ငန်းတွေဖြစ်ရမယ်နောက်စစ်ကောင်စီကိုလည်းအချိချက်ချင်းချင်းနဲ့ထိုးလက်နိုင်တဲ့ဒါအာနာပတမှုမျိုးဖြစ်ခုဆိုရင်ကျွန်တော်တို့ကလည်းမျိုးကိုအားလုံးပါဝင်နိုင်တဲ့စင်ကျင်မျိုးတွေကိုအားကြီးပဲစဉ်းစားကြရတယ်ဒါကလည်းကျွန်တော်တို့ကဒီနေ့ကမျိုးစုံစုပေါင်းမှုမျိုးစုံနဲ့ကြုံတွေ့လာတဲ့အခါမှာဒီလိုလိုရဲ့ဘေးအန္တရာယ်ကိုကြည့်ပြီးတော့ကအားလုံးပါဝင်နိုင်တဲ့ဝူစပိတ်ကိုအားလုံးဒီအခွန်လုံးဝမဆောင်ဘူးကျွန်တော်တို့ရဲ့ဒီလိုလိုလူပြအခွန်ဘန္နာတွေဒီမှန်တယ်ဟာဘုလို့အတွက်စီတာဖြစ်လို့နေရအောင်ဒီလိုမျိုးအနေထားရင်းနဲ့ကျွန်တော်တို့ဟိုသွားလာလို့ရှိပါတယ်နောက်ဟိုလူတွေစပိတ်တွေအနောက်ကရဲ့ကြောင်းတော့မတက်ဘူးဆိုတော့အားလုံးကြောင်းသားအားလုံးပါဝင်နိုင်တဲ့စပိတ်မျိုးသတိဖြင့်အာနာရှင်ကိုစိတ်ကျင့်ခြင်းဖြစ်စီမဲ့အာနာရှင်ရဲ့တောက်တိုင်မှန်တဲ့များကိုကြိုက်ထုံးနိုင်မဲ့ခွန်ဘန္နာသီးသန်းတွေကိုကြိုက်နိုင်မဲ့ကျွန်တော်တို့ကဒီစက်ကျင်ဖို့လို့နေတဲ့ကျွန်တော်တို့ဟာဒီတစ်ပိတ်နဲ့ရေးတော်ပေါ်အောက်ဝဲစီကိုကျွန်တော်တို့လမ်းရရှိတာအဲ့ဒီလိုပဲဒီစိတ်ဆက်ပြီးတော့ပါလဲလောက်ကြောက်ပါလဲကျွန်တော်တို့ဒါဖြစ်ကြအောင်
ဟုတ်ကဲ့ပြောကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ မူရနဲ့ပတ်သက်ပြီးတော့ဆက်သွယ်မြင်မြန်ဖို့ပြောရမယ်ဆိုနောက်တစ်ချိန်ဆက်သွယ်မြင်မြန်ဖို့ကျွန်တော်အတော့ကိုကျွန်တော်စဉ်းစားခဲ့ပါတယ်တွန်းတူဆုဆုလည်းရှိခဲ့ပါတယ်အဲ့တော့ကိုဝင်းစော်ခိုင်နေနေဆိုရင်မြေပြင်စန္ဒပြပွဲဒီမှာလည်းပဲကိုယ်တိုင်ပါဝင်နေတယ်အဲ့ဒီအပြင်ကိုအခုလိုမျိုးဆက်သွယ်မြင်မြန်တာတွေကိုလည်းပဲလူကိုယ်တိုင်ထွက်ပြီးတော့လည်းနည်းနည်းတကွာထုတ်ပေါ်ပြီးတော့လက်ခံဖြည့်ဆို့ပေးနေတာလည်းရှိတယ်ဆိုအရီပေါ်ကနေပြီးတော့ကို့အပေါ်မှာစစ်ကောင်စီကပို့ပြီးတော့ပြစ်မှတ်ထားလာမဲ့အန်ဒရယ်လာလာပေါ်မှာရောကိုဝင်းစော်ကလည်းဘယ်လိုသဘောထားပါလဲစစ်ကောင
်စီရဲ့ပြစ်မှတ်ထားမှုဆိုတာအထက်ကျွန်တော်ကအာဏာသိမ်းဖို့ကြိုးစားတဲ့အခါဓမ္မနဲ့အာရမနဲ့ရင်ဆိုင်လာတဲ့အခါဆိုရင်တော့ကျွန်တော်တို့ကဓမ္မဘက်ကနေပြောပါတယ်အရေးလက်ချက်ကြည့်ရမယ်ဆိုတော့ဒီဘူဝါဒကိုကတ်ဆက်ပြောတာအကြမ်းမဖက်တဲ့လူတွေနဲ့ရင်းချစွာကျွန်တော်တို့ကအဲ့တူတော့တော့ကိုင်းလို့လည်းကျွန်တော်တို့ကရမ်းမလို့စတင်လို့မှဆက်ဖြစ်ရတာအဲ့လိုလိုဖတ်ပြီးတော့မှရေဆိုင်ရက်ခါမှာအာနာစအသိဉာဏ်ဆိုတဲ့အရာကြီးပြောပါကျွန်တော်ဖန်ဆီးလိုက်တယ်ဆိုတော့မျိုးမျိုးနဲ့စတင်ပြီးတော့မှစူးစမ်းမှုတွေလုပ်ကြတယ်အဲ့လိုစူးစမ်းတဲ့ခါမှာလည်းကျွန်တော်တို့မျိုးကိုယ်တွေဟာသူ့ကိုစောက်စောက်ကိုယ်စောက်စောက်ဆိုရင်းနဲ့လည်းလုံလုံနဲ့နေရာဒီမှာတို့တို့ဟာအတူတူရှိကြအော်စစ်တမ်းလူကြီးအခိုင်အမာအမှုတွေလည်းရှိတယ်လို့နောက်ပြီးတော့ဒီတင်မတဲ့လူအင်အားများစွာကိုပူးဆောင်ရတဲ့အခါမှာသူတို့ဟာလူမဆန်စွာရစ်ဆက်ဆွေးနွေးမှုတွေနဲ့ကျွန်တော်တို့ရဲ့ပူးပေါင်းနေဒီဟိုစီစံတဲ့စစ်ခုချစ်သူချင်းဆောင်မှုတွေလို့ဆိုရင်ကျွန်တော်တို့လုပ်တာရှိပါတယ်ချင်းဆောင်မှုလို့ဆိုတော့လည်းလုပ်လာတဲ့အခါမှာကျွန်တော်တို့တွေဟာဒီနာတဲ့နိုင်ငံတော်အတွက်ကျွန်တော်တို့ဟာကျွန်တော်ရဲ့လူငယ်တွေကျွန်တော်တို့ရဲ့လူဆက်တွေကျွန်တော်တို့ထဲတော်တဲ့တက်တဲ့တာတဲ့မြတ်တဲ့စနစ်ကိုကျွန်တော်တို့ဟာထားနေတယ်ဒီလိုမျိုးစိတ်သက်တွေနဲ့ကျွန်တော်တို့ဟာဒီကိုယ်သက်တယ်ပြည်နေပြည်ပါဘူးသူတို့စိတ်ခတ်မယ်ဆိုရင်တော့ဟောစိတ်ခတ်ပါကျွန်တော်တို့ရဲ့ဥပေါင်းတွေဟောစီသာစောင်းတာလည်းကျွန်တော်တို့မလွတ်တယ်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့ဝတိကာဝတ်ပြီးတော့ပါမယ်ကျွန်တော်တို့ဒီရှိရပါအဲ့ဒီလိုနဲ့ကျွန်တော်တို့ရဲ့ဒီတပ်ဦးမှာကျွန်တော်တို့ဟာလက်ရင်ရက်ဆက်အတိခံပြီးတော့ပါမယ်ဉာဏ်ကြွားပါဆန္ဒကိုထုတ်ပေါ်ပြီးတော့ပါလာတတ်တယ်ကျွန်တော်တို့ရဲ့နိုင်ငံတော်ကျွန်တော်တို့ရဲ့လူဆက်တွေဆိုပြီးတော့ကျွန်တော်တို့ဟာဆုံးဆောင်ချင်းလေးဆက်ပြီးတော့ပါတိုက်ပွဲကိုကျွန်တော်တို့ပေါ်ရင်းကြပါအ
ခုလိုမျိုးကိုလိုပဲပေါ့နော်နိုင်ငံတော်မှာဆန္ဒပြနေကြတဲ့လူတွေဆန္ဒပြနေတာကိုစန့်ကျင်ကောက်ွက်နေကြတဲ့လူတွေအဲ့ဒီလူတွေကိုရောကိုဝင်းစော်ခိုင်ဘာများပြောခြင်းပါတလဲ
အဓိကတော့ဗျာဒီယခုချိန်ကတော်တော်ဟောဖြစ်ဖြစ်စနစ်တဲ့နိုင်ငံတော်တစ်ခုတည်းစောက်ဖို့တက်တယ်ဒီလူဦးတော်လာကြီးကကျွန်တော်တို့ဒီလူလူရဲ့အသက်သွေးတွေချွေးများစွာကျွန်တော်တို့ပြီးဆက်ရမှုလူခုရင်းနဲ့ပတ်သက်တဲ့ရှင်နေမှုတွေဆိုတော့ကျွန်တော်တို့လေးဟိုစုံစုံမှုလင်းတာလို့ဆိုတယ်ကျွန်တော်ကရှိခဲ့ရတဲ့ဒေသမှာရှိတယ်အဲ့တော့ကျွန်တော်တို့ကလူလူနှစ်ပေါင်းများစွာမှာဒီမှာရတော့ရခဲ့တဲ့စပါခုနည်းတစ်ခုဖြစ်တဲ့ကျွန်တော်တို့ဟာလူမျိုးဘာသာဒေသမရင်းယူဝါဒတွေပေါ်မှာရှိတယ်ကိုယ်သက်ခြားတာလို့ပြောရှိတော့ဘူးကျောင်းနိုင်ငံမှာအားလုံးကဘာလဲဆိုတော့ဒီလိုပဲခြားရတဲ့ဒီကောင်စုကြီးကိုကျွန်တော်တို့အကြောင်းပေါ်ကြတော့လို့ဆိုတဲ့ပုံပန်းနိုင်အောင်ကျွန်တော်တို့ပြန်လို့ရဖြစ်တယ်အဲ့တော့တိုင်းပြည်ကိုနှစ်ပေါင်းများစွာဒုက္ခပေးခဲ့တဲ့ပုံရံသူဖြစ်တဲ့အကြက်ဖက်စစ်အုပ်စုကိုတော့ကျွန်တော်တို့ဟာတောမှာတောမှာချိန်ပေါင်းတာတွေပြီးတော့မှသူချီချိတက်ဖို့အခွင့်အရေးနဲ့ကျွန်တော်တို့ရဲ့လက်ကမ်းကိုရောက်လာပါအဲ့တော့လူလူကြားမှာသူတို့တွေကိုစက်ကျင်တော်တန်နေတဲ့အင်အားစုတွေရဲ့ကြားမှာတိုင်းသားလူမျိုးအားလုံးရဲ့ကြားမှာအာဏာရှင်ဆက်ဆက်ကနှစ်ပေါင်းများစွာတုံ့ပြန်ခဲ့တဲ့တွေးခွဲတဲ့စနစ်တွေဒါရီတို့ကျွန်တော်တို့ကဒီချိန်မှာလုံးဝဖြစ်တော့ဘူးလုံးဝဖြစ်တော့တဲ့အင်းပါကျွန်တော်တို့ရဲ့ဘုံညာသူပါအကျန်းဖက်စစ်အုပ်စုကိုတိုက်ဖြတ်ဖို့ဖြစ်တယ်တော်လှန်ဖို့ဖြစ်တယ်ဒီအဲ့ဒီလိုမျိုးကျွန်တော်တို့ရဲ့ဘုံပန်းတိုင်းဘုံဒီမှန်ချက်ဖြစ်တဲ့ Federal Democracy ပြောင်းရေးတည်ဆောက်ရေးအတွက်ကျွန်တော်တို့အထူးကြိုးစားကြီးလုံးနေစားတယ်တွေ့ပေါ်ချဖို့တော့ဒါကျွန်တော်တို့လည်းတိုက်တော့ပန်းကြားကြပါမယ်
ကူကရက်လဲကြလာပြီဆိုတဲ့အခါကျတော့တစ်ဖက်မှာလည်းဖိနေမှုဖြိုခွဲမှုကလည်းတိတ်ပြင်းထန်တယ်ဆိုတဲ့အခါကျတော့ဟလာအချို့မှာတွန်းဆုတ်လာတာတွေရှိပါတယ်စိုးရိမ်လာတာတွေရှိပါတယ်ကြောက်ရွံ့လာကြတာတွေရှိပါတယ် အားရော့လာသူတွေရှိပါတယ်ဒီလူတွေကိုရောကိုဝေစောခိုင်းဘာများပြောချင်ပါသလဲ
ဒါတော့ဖြစ်နေမှုတွေเนาะဟိုတုံ့တွေးရတိုင်းမှာကြည့်လို့ရပါတယ်ကျွန်တော်တို့ရဲ့ခေါင်းနိုင်ငံကြီးရဲ့ဘယ်နေရာမှာပဲရောက်နေဒီဘယ်နေရာမှာရှိနေတဲ့ဖြစ်သူပဲရှိနေဒီကျွန်တော်တို့ရဲ့လုံသားကျွန်တော်တို့ရဲ့ရှင်ကိုဖြစ်တတ်ရှိတာပါတယ်ဒီတော့ဒီနာကျင်မှုတွေကိုကျွန်တော်တို့ကလေးမျက်ပြည့်ပြည့်နဲ့ကျွန်တော်တို့ဟာကြောက်ဆုံးသွားတဲ့ဒီဘော်ဒီရဲ့ပိစက်ခတ်မှုတွေကုန်တိတ်ခါလေးဒါတွေကိုကျွန်တော်တို့တံပိုးထားပါတယ်နောက်ထပ်ကျွန်တော်တို့ဒီကြောက်စိတ်တွေကြုံလာပြီးဆိုတိုင်းကျွန်တော်တို့ပြန်ပြီးတော့မှကျွန်တော်လည်းပြန်ပြီးတော့ကျွေးပြရကျွန်တော်တို့ရဲ့ခေါင်းဆောင်တွေအဲ့ဒီနိုင်ငံကြီးရဲ့တဝါမှာရှိနေတဲ့ပြည်သူလူထုကြီးဗတရားဆန်းလင်းတန်တဲ့ပြည်သူလူထုကြီးတို့ရောက်ဖို့ပဲနော်ခုကိုယ်လွန်သွားကြတဲ့ပြစ်ဆက်သွားကြတဲ့ကြာဆုံးသွားတဲ့အာသာနီတွေရဲ့ဒုံတွေသူတို့ကိုဥညွတ်တဲ့နေတယ်ပေါ့ကျွန်တော်တို့လူတွေဟာဟောဒီပန်းနိုင်ငံကိုအရောက်သွားပြီးတော့မှဒီရေတော်ဘုံကြီးရဲ့အောင်ပွဲစီဆိုတော့ကျွန်တော်တို့လူတွေဟာမရောက်ရောက်ပေါ့ဒါသွားကြဖို့ပေါ့ကျွန်တော်တို့ဒါလေးနဲ့ထားပြီးတော့မှကျွန်တော်တို့အလုပ်ကြရမယ်တက်ကြွရမယ်မရောက်ရောက်အောင်လည်းကျွန်တော်တို့တိုက်ပွဲကိုပါဝင်ပြီးတော့မှရေတော်ဘုံကြီးရဲ့အောင်ပွဲစီ
ဟုတ်ကဲ့ပါကိုဝင်းစောခိုင်းအနေအကြာကနေပြီးတော့အခုလိုဖြစ်ဆိုပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မီရန်ဒရယ်ပေါင်းကင်ဝေးပြီးတော့လူချင်းနဲ့ပန်းတိုင်လမ်းတက်နိုင်ပါစေခင်ဗျာ
ဗီရိုရဲ့အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်စနေညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မော်နင်းအန်ဝမ်မှာဆီယနာဒီမှုကိုစတင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပြီးရန်ကုန်ကနေရာတချို့မှာဒီကနေ့နေရာတွေတပိတ်ပျောက်ကြားတပိတ်တွေရှိခဲ့ပါတယ်မန္တလေးမှာဆက်မှုစုပေါင်းသမိုင်းနဲ့အတူတန်ခတမကတန်ခါတော်တွေကဆင်းရဲဒုက္ခတွေကနေလူလူတရားလုံးကင်းဝေးစေဖို့အတွက်ဆုတောင်းမေတ္တာပို့သခဲ့ပါတယ်။တဝဲလောင်းလုံးစလင်းကြီးမြင်းမူကလေးတောင်ကြီးမူကောင်းမူဆဲစတဲ့မြို့အသီးသီးမှာလည်းဆိုင်ကယ်တပိတ်အပါအဝင်ပုံစံမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာလူငယ်တဲ့24နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ4,000ထပ်တိုးခဲ့ပြီးသေဆုံးသူက4,200နီးပါးထပ်တိုးခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ပြောပါတယ်။American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရတကမာလုံးမှာကိုဗစ်ရောဂါကူးစက်သူ159တန်းရှိနေပါပြီ။အဲဒီအထက်မှာ American က 32.6 တန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက 22.8 တန်းနဲ့ဒုတိယအများဆုံး၊ Brazil က 15 တန်းနဲ့ကူးစက်မှုတတိယအများဆုံးရှိနေပါတယ်။ထိုင်းနိုင်ငံသားတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမတစ်လုံးကိုလူရည်အတွက်များနိုင်ကြများများထိုးပေးနိုင်ဖို့ကာကွယ်ဆေးထပ်ရခြင်းနဲ့လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်။၎င်းမြို့တော်မှာကိုဗစ်ကူးစက်သူအရေအတွက်ဟာဒီလအစောပိုင်းကတည်းကနေ့စဉ် 900 ကျော်ထိုးလာနေပြီးရောဂါမှန်အရေးလက္ခဏာမတွေ့ရသေးဘူးလို့ထိုင်းဆွေရရဲ့ COVID-19 အခြေအနေဆိုင်ရာဌာနပြောခွင့်ရကပြောပါတယ်။ဒီကနေ့ဆိုရင်ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်သူ2,419ယောက်ထပ်တိုးသလိုသေဆုံးသူ29ယောက်ထပ်တိုးပါတယ်ခင်ဗျာ။တရုတ်နိုင်ငံထုတ် Sinopharm COVID ကာကွယ်ဆေးဟာအန်ဒရယ်ကင်းစိတ်ချရပြီးထိရောက်မှုလည်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုပေးလိုက်ပါတယ်ခင်ဗျာ။စနေညအတွက် VOA ဗီဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရဲ့တနင်္ဂနွေမနက်ဖက်6နာရီကနေ9နာရီအထိဗီဒီယိုအစီအစဉ်ကို52 kHz 9833ည52 kHz 9303ည52 kHz 9885တို့အပြင်190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဒီဝေဒေါ်တာစင်နာနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်တို့ကြိုသိမ်းပါခင်ဗျာ
This program has come to you.